Welcome to the Voice of America in Burmese.
မင်္ဂလာရှိတဲ့မနက်ခင်းဖြစ်ကြပါစေခင်ဗျာ VOA American အတန်ကနေ2015ခုနှစ်အောက်တိုဘာလ23ရက်တောက်ကြနေမနက်ခင်းအစီအစဉ်လေးကို American ပြည်အောင်စု Washington DC ကနေမြန်မာစံတော်ချိန်မနက်6နာရီကနေ9နာရီအထိလိုင်းနိုမီတာ32 kHz 9325လိုင်းနိုမီတာ40 kHz 9433ညနဲ့လိုင်းနိုမီတာ49 kHz 63433တို့ကနေတိုက်ရိုက်အသံလွှင့်နေပါပြီကျွန်တော်ကတော့ရဲကောင်ဖြစ်ပါတယ်ဒီနေ့မနက်ခင်းအစီအစဉ်လေးကိုတာဝန်ယူတင်ဆက်မှာဖြစ်ပါတယ်ခင်ဗျာ
မင်္ဂလာပါခင်ဗျာကျွန်တော်ကတော့ဇောင်းဝိုင်းလိုက်ပါဒီမနေ့မှထုတ်ခြားတဲ့သတင်းတွေကတော့ Syria ပြည်တွင်းစစ်ကိုနိုင်ငံရေးနည်းလမ်းနဲ့အပြေရှာဖို့ရှေ့သတင်းပတ်မှာဆွေးဝဲကျင်းပမယ်လို့အမေရိကန်နိုင်ငံကြီးဝန်ကြီးကပြောပါတယ် IS Islam စစ်သွေးကြွတွေကတစားကနေကိုတပ်ဖြစ်ဖို့စီစဉ်နေတဲ့အချိန်မှာပဲအမေရိကန်နဲ့ကတ်တပ်ဖွဲ့တွေကကက်တင်လိုက်နိုင်ပါတယ်ကိုရီးယားကျွန်းဆွယ်နျူကလ িয়ার ကိမဲဇုံဖြည့်ရေးဆွေးနွေးဖို့တောင်ကိုရီးယားကတောင်းဆိုလိုက်ပါတယ်ဒီလိုထုတ်ခြားတဲ့သတင်းတွေကိုမနနာ Channel 2တင်ပြပေးပါပါခင်ဗျာ
ဟုတ်ကဲ့ပါဒီနေ့နားဆင်ရမယ့်သတင်းလွှာရည်ထဲမှာလာမယ့်ရွေးကောက်ပွဲမတိုင်ခင်ရွေးကောက်ပွဲစောင့်ကြည့်အဖွဲ့ဝင်တွေစီကကြိုတင်မဲတွေကောက်ခံရမှာမတမာမှုတွေဖြစ်လာနိုင်တာနဲ့ပတ်သက်ပြီ
းဒီမဲယုံထဲမှာတာဝန်ကျနေတဲ့အများကြီးတော့ကျောင်းဆရာမတွေပါပဲအဲ့ဒီဆရာဆရာမတွေကကြိုတင်မဲပေးတာဆိုတာကိုကျွန်တော်ကမသိခဲ့ဘူးမသိခဲ့တော့အဲ့ကျွန်တော်တို့ကြာဝန်ကြားတ
ဲ့ဒါကတော့ရွေးကောက်ပွဲစောင့်ကြည့်ရေးစေနာဝန်ထမ်းအဖွဲ့ကပြောခွင့်ရပုဂ္ဂိုလ်တူကပြောသွားတာပါအပြည့်စုံကိုသတင်းပြီးမှနားဆင်ရပါမယ်အဲ့ဒီနောက်မှာတော့မြောက်ပိုင်းရှမ်းပြည်တပ်မတော် SSPP SSA ကိုမြန်မာတပ်မတော်ကထိုးစစ်ဆင်နေတဲ့အတွက်အဲ့ဒီဒေသတွေမှာရွေးကောက်ပွဲကျင်းပဖို့မရေမရာဖြစ်နေတဲ့အခြေအနေကိုလည်းကြားရမှာပါပြီးရင်တော့ Scandinavia နိုင်ငံတွေကမြန်မာနိုင်ငံနဲ့ဆက်ဆံရေးကောင်းမွန်ဖို့လိလစောင့်ကြည့်ကျင်နေကြတဲ့သတင်းကမ္ဘာ့ကျန်းမာရေးအဖွဲ့ကကာလတိုရာသီဥတုပြောင်းလဲမှုဖြစ်စေတဲ့လေထုညဉ့်ညမ်းမှုတွေကိုရှော့ချဖို့အစီရင်ခံစာထုတ်ပြန်လိုက်တဲ့အကြောင်းတွေကိုလည်းနားဆင်ရဖို့ရှိပါတယ်တွေကိုအလှည့်ပေးခင်အခုအရင်ဆုံးထိတ်တန်းရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုဇော်ဝင်းလိုင်နဲ့မနန္ဒာချန်တို့ကအကြေညာပေးပါမယ်ခင်ဗျာ
တည်ကြည်ထိခိုက်မှုများပြတဲ့ဆီးရီးယားနိုင်ငံရဲ့ရေရှည်ပြည်တွင်းစစ်ကိုနိုင်ငံရေးနည်းလမ်းနဲ့အပြေရှာနိုင်ရေးတန်တမာရေးဆိုင်ရာလုပ်ငန်းတွေတိုးမြှင့်လှုပ်ဆောင်ဖို့လာမယ့်သတင်းပတ်အတွင်းဆီးရီးယားဆိုင်ရာကျယ်ပြန့်တဲ့နိုင်ငံတကာဆွေးနွေးပွဲပြုလုပ်သွားမယ်လို့အမေရိကန်နိုင်ငံသားရေးဝန်ကြီးဂျွန်ကယ်ရီကပြောပါတယ်ရုရှားနိုင်ငံသားရေးဝန်ကြီးဆာဂျီလာဖရော့နဲ့တွေ့ဆုံအပြီးတောက်ကြနေနောက်ပိုင်းကဗီယက်နမ်မြို့မှာသတင်းတောက်တွေကိုဝန်ကြီးကယ်ရီကအဲ့ဒီလိုပြောကြားလိုက်တာဖြစ်ပါတယ်ဆီးရီးယားနိုင်ငံရဲ့အနာဂတ်နိုင်ငံရေးအခြေအနေနဲ့ပတ်သက်လို့အမေရိကန်နဲ့ရုရှားဘုံရပ်တည်ချက်ကိုဝန်ကြီးနှုတ်ရှာဖွေခဲ့ကြတာလို့သက်ဆိုင်ရာအရာရှိတွေကပြောပါတယ်ဝန်ကြီးနှုတ်စလုံးဟာတူရကီနဲ့ sorry အာရေဗျနိုင်ငံသားဝန်ကြီးတွေနဲ့လည်းတွေ့ဆုံခဲ့ပြီးအဲ့ဒီတွေ့ဆုံမှုတွေဟာအပြုသဘောဆောင်ပြီးတိုးတက်မှုရှိတယ်လို့ဝန်ကြီးကယ်ရီကပြောပါတယ်အတိတ်ပဲရှိတဲ့နိုင်ငံရေးဖြစ်စဉ်တွေထွက်ပေါ်လာရေးရည်ရွယ်တဲ့ကျေပြန့်တဲ့ဆွေးနွေးပွဲဖြစ်လာရေးအတွက်သက်ဆိုင်သူအားလုံးပါဝင်တဲ့ဆွေးနွေးပွဲကိုအစောဆုံးလာမယ့်တောက်ကြနေ့လောက်မှာကျင်းပနိုင်လိမ့်မယ်လို့မျှော်လင့်ကြောင်းလဲဝန်ကြီးကယ်ရီကပြောပါတယ်ဒါဟာ best ပေါင်းစုံပါဝင်ပြီးအားလုံးစုပေါင်းဆောင်ရွက်တဲ့အစီအစဉ်ဖြစ်ပြီးကိုယ့်ဟာကိုယ်ခေါင်းဆောင်ခံထားတဲ့သူတွေမပါကြောင်းအကြံဉာဏ်တွေဝိုင်းရှာကြဖို့အတွက်ဖြစ်ကြောင်းစီဝဝဲမှာတက်ရောက်သူအားလုံးဟာတန်းတူဖြစ်ကြောင်းဝန်ကြီးကယ်ရီကပြောပါတယ်ဘယ်နေရာမှာတွေ့ဆုံမယ်ဆိုတာတော့ကြေညာချက်မရှိသေးပါဘူး
အီရတ်က IS စစ်သွေးကြွတွေဖမ်းဆီးထားတဲ့တစားကန်တွေဟာကွပ်မျက်ခံရမဲ့ဆက်ဆဲမှာပဲခြားတာပရင်းတွေကအမေရိကန်နဲ့ကတ်တပ်ဖွဲ့တွေရဲ့ပူးတွဲစီးနင်းမှုကနေလွတ်မြောက်ခဲ့တာဖြစ်တယ်လို့အမေရိကန်ကာကွယ်ရေးဝန်ကြီး Ash Carter ကပြောဆိုလိုက်ပါတယ်။ကွပ်မျက်ရနေရာမှာတစားကန်တွေကိုမြုပ်ဖို့ကျင်းတစ်ခုလည်းအဆင်သင့်တူးထားတယ်လို့ဝန်ကြီး Carter ကတောက်ကြနေကသတင်းစာရှင်းလင်းပွဲမှာပြောဆိုခဲ့ပါတယ်။ကာကပ်ပြည်နယ်အနောက်ဘက်ဟာဝီဂျာမှာရှိတဲ့ IS စစ်သွေးကြွစခန်းတစ်ခုကိုစီးနှင်းမှုအတွင်းအီရတ်လုံခြုံရေးတပ်ဖွဲ့ဝင်အနည်းဆုံး22ယောက်အပါအဝင်တစားကန်80လောက်လွတ်မြောက်ခဲ့တာဖြစ်ပါတယ်။ဂျာတာပရင်းနေကဝင်ရောက်စီးနှင်းမှုမှာတော့အမေရိကန်စစ်သားတဦးသေဆုံးခဲ့ပြီးဒါဟာဆိုရင် IS အစွန်းရောက်တွေကိုနှိမ်နင်းတဲ့တစ်နှစ်နီးပါးကြာစစ်ပွဲအတွင်းပထမဆုံးအမေရိကန်စစ်သားတဦးသေဆုံးမှုလည်းဖြစ်ခဲ့ပါတယ်။
စီးရီးယားနိုင်ငံအတွင်းစစ်ရေးအရာပူးပေါင်းဆောင်ရွက်မှုတွေလှုပ်ဆောင်ဖို့ရုရှားနဲ့စီးရီးယားနိုင်ငံတို့ကြားသဘောတူညီမှုရခဲ့တယ်လို့နိုင်ငံနိုင်ငံသားဝန်ကြီးတွေကတောက်ကြနေမှာပြောပါတယ်စီးရီးယားနိုင်ငံအတွင်းငြိမ်းချမ်းရေးပေါ်ထွန်းလာအောင်တခြားနိုင်ငံတွေကလည်းတွန်းမြင့်ဆောင်ရွက်ကြဖို့ဩစတြေးလျနိုင်ငံဗီယက်နမ်မြို့မှာစီးရီးယားပြည်တွင်းစစ်အုံဆုံးတပ်ရေးစတင်နိုင်ဖို့ရည်ရွယ်ပြုလုပ်တဲ့စီးပွဲတွေအပြီးရုရှားနိုင်ငံသားဝန်ကြီးဆာဂျီလာဖရော့ကပြောပါတယ်စီးရီးယားနိုင်ငံအတွင်းပြုလုပ်နေတဲ့လေကြောင်းစစ်ဆင်ရေးတွေအပါအဝင်နိုင်ငံကြားစစ်ဖက်ဆိုင်ရာပူးပေါင်းဆောင်ရွက်မှုတွေလှုပ်ဆောင်ကြဖို့ဂျော်ဒန်ဘီယင်အဗ်ဒူလာနဲ့ရုရှားသမ္မတဗလာဒီမီပူတင်တို့အကြားသဘောတူညီမှုရရှိခဲ့တယ်လို့စာဂျီလာဖရော့ကပြောပါတယ်ဒီဆွေးနွေးပွဲတွေမတက်ပေမဲ့ဗီယက်နမ်မြို့မှာရောက်နေတဲ့ဂျော်ဒန်နိုင်ငံသားရဲ့ဝန်ကြီးနတ်ဆာဂျူရီကလည်းသူ့နိုင်ငံဟာအကြမ်းဖက်သမားတွေကိုတိုက်ခိုက်မှုမှာခြေတန်းကနေဆောင်ရွက်နေတဲ့နိုင်ငံဖြစ်ကြောင်းစာဂျီလာဖရော့နဲ့အတူဘေကျင်းရှင်ရပ်ပြီးပြောကြားခဲ့ပါတယ်
ဥရောပကိုထွက်ခွာလာကြတဲ့ရွှေ့ပြောင်းဝင်ရောက်သူတွေထဲမှာမျိုးသမီးတွေနဲ့ကလေးငယ်တွေကလိမ်မိုင်းဆိုင်ရာကြမ်းဖက်မှုတွေနဲ့အဓိကရင်ဆိုင်နေရတာကြောင့်သူတို့ကိုကာကွယ်ပေးဖို့ဒီထက်မကပိုပြီးလှုံ့ဆော်ကြဖို့ကုလသမဂ္ဂဒုက္ခသည်များဆိုင်ရာအေဂျင်စီ UNHCR ကနိုင်ငံတွေကိုတတိပေးတိုက်တွန်းလိုက်ပါတယ်။ဒုက္ခသည်တွေထွက်ခွာလာရလမ်းတစ်လျှောက်နိုင်ငံတိုင်းမှာကလင်းငယ်တွေကိုချိန်ချောင်းငွေတောင်းခံတာတွေကြုံတွေ့ခဲ့ရတယ်လို့လဲ UNHCR ပြောခွင့်ရသူ Melissa Fleming ကတောက်ကြနေကဆွစ်ဇာလန်နိုင်ငံဂျနီဗာမှာသတင်းတောက်တွေကိုပြောကြားသွားခဲ့ပါတယ်ဒီနှစ်ထဲမှာအရှေ့လယ်ပိုင်းအာဖရိကနဲ့အာရှဘက်ကထွက်ပြေးလာကြတဲ့ရွှေပြောင်းဒုက္ခသည်6သိန်းလောက်ဟာမြေထဲပင်လယ်ကိုဖြတ်ပြီးဥရောပကိုရောက်ရှိလာကြတာဖြစ်တယ်လို့ UNHCR ကခန့်မှန်းထားပါတယ်ဒီထဲကသုံးပုံတစ်ပုံကအမျိုးသမီးနဲ့ကလေးငယ်တွေဖြစ်တယ်လို့ဆိုပါရယ်လူကုန်ကူးသူတွေရာဇဝတ်ကိုင်းတွေနဲ့တခြားဒုက္ခသည်တွေကဒီလိုမတရားကျင့်တဲ့အထက်ပါဝင်ကြပုံရပြီးတော့အထူးသဖြင့်အဖော်မပါတဲ့ကလေးငယ်တွေကဒီအခြေအနေတွေနဲ့ရင်ဆိုင်ရဖို့ပုံများတယ်လို့ Fleming ကပြောပါရယ်တချို့ကလေးငယ်တွေကလမ်းတစ်လျှောက်ပတ်စံလူခံလိုက်ရလို့ပဲဖြစ်ဖြစ်ပတ်စံမတက်နိုင်လို့ပဲဖြစ်ဖြစ်ဒီခရီးကိုဆက်ဖို့အတွက်လူမောင်ခိုသမားတွေကိုလိမ်ဖြောဖြေးပေးခဲ့ရတယ်လို့လည်းသူကပြောဆိုသွားခဲ့ပါရယ်
UAE ဘီကန်တန်ရဲ့မနက်ဖက်မြန်မာဘာသာစီစဉ်တွေကိုမနက်6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 kHz 932ကလိုင်းဒိုမီတာ40 kHz 4433ညလိုင်းဒိုမီတာ48 kHz 618ကနဲ့ဒုတိယနာရီဝတ်မှာလိုင်းလက်မီတာ190 kHz 1509တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင်
ဒီအမေရိကန်သံကသတင်းတွေကိုဆက်လက်ကြီးညာပေးနေတာပါခင်ဗျာကိုရီးယားကျွမ်းဆွယ်နျူကလ িয়ার ကိမဲ့စုံဖြစ်ရေးတောင်နဲ့မြောက်ကိုရီးယားဆွေးနွေးမှုတွေကိုလှုပ်ဆောင်ဖို့တောင်ကိုရီးယားနျူကလ িয়ার ထိပ်တန်းတာဝန်ကတိုက်တွန်းလိုက်ပါတယ်မြောက်ကိုရီးယားနဲ့နျူကလ িয়ার လက်နက်အစီအစဉ်နဲ့ပတ်သက်လို့နှစ်ဖက်ဆွေးနွေးမှုပြုလုပ်ဖို့တောင်ကိုရီးယားအနေနဲ့အဆင်သင့်ဖြစ်နေကြောင်းကိုရီးယားကျွမ်းဆွယ်ဆိုင်ရာတောင်ကိုရီးယားအထုကိုယ်စားလှယ်ဟွမ်ဂျွန်းကုကပြောပါတယ်နျူကလ িয়ার အရေးကိစ္စကိုစစ်မှန်တဲ့စိတ်နဲ့သဘောထားနဲ့ဆွေးနွေးဆောင်ရွက်ကြဖို့လိုအပ်ကြောင်းအဲ့ဒီအထက်မှာတောင်ကိုရီးယားနဲ့နှစ်ဖက်အပြန်အလှန်ဆွေးနွေးမှုလည်းပါဝင်ကြောင်းတောက်ကြနေကဆိုးမျိုးမှာပြောကြားလိုက်တာဖြစ်ပါတယ်ကိုရီးယားနိုင်ငံအကြဆက်ဆံရေးအဆင်မပြေမှုတွေတိုးမြင့်ဖြစ်ပေါ်နေတဲ့အချိန်မှာဟွမ်ဂျွန်းကုကအဲ့ဒီလိုတိုက်တွန်းလိုက်တာလည်းဖြစ်ပါတယ်လွန်ခဲ့တဲ့ဆယ်စုနှစ်6ခုလောက်ကဖြစ်ပေါ်ခဲ့တဲ့ကိုရီးယားစစ်ပွဲအတွင်းကွဲသွားခဲ့ကြတဲ့မိသားစုတွေပြန်လည်တွေ့ဆုံပေးရေးအစီအစဉ်ကိုအခုသတင်းပတ်အတွင်းပြုလုပ်ခဲ့တာကြောင့်နှစ်ဖက်ဆက်ဆံရေးတွေတိုးတက်ကောင်းမလာမလားဆိုတဲ့မျှော်လင့်ချက်တွေလည်းထွက်ပေါ်ခဲ့ပါတယ
်တရုတ်သမ္မတရှီဂျင်းပင်ရဲ့ဒေါ်လာဘီလီယံနဲ့ချီသဘောတူညီချက်တွေရရှိခဲ့တဲ့ဒီသတင်းပတ်ထည့်ဗြိတိန်နိုင်ငံခီးစင်ဟာတရုတ်နိုင်ငံတွင်ကစိုးရိမ်စရာလူခွင့်ရေးအခြေအနေတွေနဲ့ပတ်သက်လို့ဗြိတိန်အာဏာပိုင်တွေဘက်ကနှုတ်ဆက်နေတာကိုစိတ်ပူစရာဖြစ်လာနေရတယ်လို့တက်ကြွလှုပ်ရှားသူတွေကပြောဆိုလိုက်ပါတယ်တရုတ်အစိုးရကလူခွင့်ရေးအခြေအနေတွေတိုးတက်အောင်ဆောင်ရွက်နေတယ်လို့ဗြိတိန်နိုင်ငံမှာသတင်းတောက်တွေကိုပြောဆိုခဲ့ပေမဲ့လူခွင့်ရေးရှင်တွေလှုပ်ရှားသူတွေနဲ့သူတို့ရဲ့သားသမီးတွေကိုဖမ်းဆီးနှိမ်နင်းနေတဲ့ကိစ္စနဲ့ပတ်သက်လို့တော့ဘာတလုံးမှပြောမသွားခဲ့ပါဘူးတရုတ်နိုင်ငံကရှင်းနေတွေအပေါ်နှိမ်နင်းမှုတွေနဲ့ပတ်သက်လို့တောက်ကြနေကဟောင်ကောင်ခြေစိုက်တရုတ်လူခွင့်ရေးရှင်းနေများဆိုင်ရာအဖွဲ့ရဲ့နောက်ဆုံးထုတ်ပြန်ချက်မှာတော့ရှင်းနေတွေရှင်းနေလုပ်ငန်းတွေကဝန်ထမ်းတွေလူခွင့်ရေးလှုပ်ရှားသူတွေသူတို့ရဲ့မိသားစုတွေအပါအဝင်လူပေါင်း300လောက်ကိုထိမ့်သိမ်းခဲ့တယ်လို့ဖော်ပြခဲ့ပါတယ်ရှင်းနေအများစုပြန်လဲလွတ်မြောက်လာခဲ့ပေမဲ့30လောက်ကတော့ဆက်လက်ထိမ့်သိမ်းခံနေရပြီးဗမာထိမ့်သိမ်းထားတယ်လဲဆိုတာကိုလည်းမသိရသေးပါဘူ
းကဘာကြီးပူနွေးလာမှုပြဿနာကိုကင်တွယ်ဖြေရှင်းဖို့ငွေကြေးနဲ့နည်းပညာလုံလောက်စွာမရရှိမှာကိုဖွံ့ဖြိုးတဲ့နိုင်ငံတွေကစိုးရိမ်ပူပန်နေကြတာကြောင့်အဲ့ဒီ trillion dollar တန်မေကွန်းအတွက်တောက်ကြနေကနိုင်ငံတကာဥတုရာသီပြောင်းလဲမှုဆိုင်ရာညီလာခံအတွင်းအကျိတ်အနယ်ဆွေးနွေးခဲ့ကြပါတယ်ရာသီဥတုပြောင်းလဲမှုကိုတိုက်ဖြတ်ပြီးအတွက်ဆုံးဖြတ်ချက်ချမှတ်ပြီးငွေကြေးထောက်ပံ့ဖို့ဖွံ့ဖြိုးတဲ့နိုင်ငံတွေကတောင်းဆိုနေတာကိုချမ်းသာတဲ့နိုင်ငံတွေကမျက်ကွယ်ပြုတ်နေတယ်လို့ပြင်သစ်နိုင်ငံပါရီမြို့မှာကုလသမဂ္ဂဥတုရာသီပြောင်းလဲမှုဆိုင်ရာထိပ်သီးညီလာခံကျင်းပဖို့သတင်းပတ်၅ပတ်ပဲကျန်တော့တဲ့အချိန်မှာပဲဂျာမနီနိုင်ငံဘွန်းမြို့မှာကျင်းပနေတဲ့ညီလာခံမှာတက်ရောက်နေတဲ့ဖွံ့ဖြိုးတဲ့နိုင်ငံတွေကအဲ့ဒီလိုပြောကြားလိုက်ကြတာပါတချို့ကိစ္စတွေမှာထပ်မံဆွေးနွေးဖို့လိုအပ်နေပြီးပါရီညီလာခံပြီးသည့်တိုင်ရည်မှန်းချက်ပန်းနိုင်ကိုရောက်နိုင်ဖို့မသေးကြသေးကြောင်း EU ကိုယ်စားလှယ်အဖွဲ့ရဲ့ပြောခွင့်ရအမျိုးသမီးအလီနာဘတ်မန်ကပြောပါတယ်ပါရီထိပ်သီးဆွေးနွေးပွဲအကျိုးအဖြစ်နဲ့နိုင်ငံတကာတာဝန်ရှိသူတွေဟာဂျာမနီနိုင်ငံဘွန်းမြို့မှာတွေ့ဆုံဆွေးနွေးနေကြတာပါပါရီမြို့မှာကျင်းပမဲ့ကုလသမဂ္ဂဥတုရာသီပြောင်းလဲမှုဆိုင်ရာထိပ်သီးဆွေးနွေးပွဲကိုအမေရိကန်သမ္မတဘာရက်အိုဘားမားအပါအဝင်ကမ္ဘာထိပ်တန်းခေါင်းဆောင်အတော်များများတက်ရောက်ကြမှာဖြစ်ပြီးအဲ့ဒီဆွေးနွေးပွဲကနေသဘောတူညီမှုတစ်ခုခုရနိုင်ဖို့အတွက်အိုဘားမားအစိုးရကအစွမ်းကုန်ကြိုးစားဆောင်ရွက်နေပါတယ်
အကြီးအကျယ်ပျက်စီးဆုံးရှုံးမှုတွေဖြစ်စေနိုင်တဲ့အင်အားပြင်းပက်ထရီရှာဟာရီကိန်းမုန်တိုင်းဟာမက္ဆီကိုနိုင်ငံရဲ့အနောက်တောင်ဘက်ပစိဖိတ်ကမ်းရိုးတန်းတစ်လျှောက်ကုန်းတွင်းပိုင်းကိုနာရီပိုင်းအတွင်းမှာဝင်ရောက်လာဖို့ရှိနေပါတယ်။အမြင့်ဆုံး၄တိုင်နှုန်းတစ်နာရီကိုမိုင်200နှုန်းဝင်ရောက်လာမဲ့ပက်ထရီရှာမုန်တိုင်းဟာ Pacific အရှေ့မြောက်ပိုင်းမှာအင်အားအပြင်းဆုံး hurricane မုန်တိုင်းအဖြစ်စံချိန်တင်ထားတယ်လို့လည်း American အမျိုးသား hurricane ဌာနကပြောဆိုခဲ့ပါတယ်။မုန်တိုင်းကြောင့်မိုးရိပ်ကြိမ်15ကနေ30စင်တီမီတာအထိရှိနိုင်ပြီးတချို့နေရာတွေမှာတော့မိုးရိပ်ကြိမ်ဟာ50စင်တီမီတာအထိရှိနိုင်တယ်လို့လည်း hurricane တိုင်းတာတွက်ချက်ရေးဌာနကပြောဆိုခဲ့ပါတယ်။သမ္မတအိုဘားမားအစိုးရအနေနဲ့မုန်တိုင်းအခြေအနေတွေကိုအနီးကပ်စောင့်ကြည့်နေတယ်လို့အင်ဂျီရောပြောခွင့်ရပုဂ္ဂိုလ်ကဆိုပါတယ်။မုန်တိုင်းနဲ့ပတ်သက်ပြီးမက္ကဆီကိုအစိုးရနဲ့အင်ဂျီရောကအနီးကပ်ဆက်သွယ်ဆောင်ရွက်နေတဲ့အကြောင်းကိုလည်းသူကပြောဆိုသွားခဲ့ပါတယ်။မက္ကဆီကိုအာဏာပိုင်တွေကတော့ပြည်နယ်3ခုကဒါဇင်နဲ့ချီတဲ့မြို့တွေမှာအရေးပေါ်အခြေအနေကြေညာထားပါတယ်ရှင်။
ထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုစောဝင်းလှိုင်နဲ့မန္တနာချန်တို့ကကြေညာပေးခဲ့တာဖြစ်ပါတယ်။ခုဆက်လက်ပြီးသတင်းဆောင်မတွေကိုအလှည့်ပေးပါရစေ။ရွေးကောက်ပွဲနေ့မတိုင်ခင်အောက်တိုဘာလ29ရက်နေ့ကနေနိုဝင်ဘာလ9ရက်နေ့အတွင်းရွေးကောက်ပွဲစောင့်ကြည့်ရေးအဖွဲ့ဝင်တွေစီကကျွတ်တင်မဲရီကောက်ခံတဲ့နေရာမှာမဲမတမာမှုတွေဖြစ်လာနိုင်တယ်လို့ရွေးကောက်ပွဲလေးလာစောင့်ကြည့်သူတွေကသုံးသပ်ပါတယ်။ဒါအပြင်တပ်တွေကမဲလက်မှတ်ကိစ္စမှာလည်းမဲမတမာမှုဖြစ်လာမှာကိုစိုးရိမ်မိတဲ့အကြောင်းရွေးကောက်ပွဲစောင့်ကြည့်အဖွဲ့တွေကပြောနေကြတာပါ။ဒီအကြောင်းကိုကိုညောင်ဝင်းအောင်ကပြောပြပါမယ်။
နိုဝင်ဘာလ10ရက်နေ့ကျင်းပမဲ့ရွေးကောက်ပွဲမတိုင်ခင်တရက်လိုအထိရွေးကောက်ပွဲစောင့်ကြည့်လေ့လာသူတွေကြိုတင်မဲပေးရမယ်လို့ရွေးကောက်ပွဲကော်မရှင်ကပြီးခဲ့တဲ့ရက်ပိုင်းအတွင်းကြေညာချက်ထုတ်ပြန်ခဲ့တာဖြစ်ပါတယ်။မြန်မာတနိုင်ငံလုံးမှာမဲယုံတွေကိုစောင့်ကြည့်လေ့လာမဲ့သူဥယျာဉ်1000ဝန်းကျင်သာရှိပြီးအဲ့ဒီလူတွေကြိုတင်မဲပေးနိုင်မဲ့ကာလကို10ရက်အထိသတ်မှတ်ပေးထားတာဟာတန်လျာဝင်စရာဖြစ်နေတယ်လို့ရွေးကောက်ပွဲစောင့်ကြည့်ရေးလွတ်လပ်သောစေတနာဝန်ထမ်းအဖွဲ့ပြောခွင့်ရသူဦးရွှေပါကထောက်ပြပါတယ်
။ဒီရွေးကောက်ပွဲနဲ့ပတ်သက်ပြီးတော့စောင့်ကြည့်မဲ့အဖွဲ့တွေစောင့်ကြည့်မဲ့လူလန်းစားတွေနဲ့ပတ်သက်ပြီးတော့တူတင်မဲ့ပေးရမယ်ဆိုပြီးတော့သူတို့ကဖတ်ပေးလိုက်တဲ့ရှိတယ်။ဆိုတော့အဲ့ဒီမန်းယုံလုပ်ငန်းကိုစောင့်ကြည့်မဲ့လူတွေကိုတူတင်မဲ့ကာလကိုသူပေးတဲ့ကာလကြီး10ရက်တိဖြစ်နေတယ်။အကယ်တမ်းနေပြီးတော့ရက်ွက်တွေမှာရှိပြီးတဲ့လူတွေကတူတင်မဲ့ပေးမဲ့ဟာကိုနိုဝင်ဘာလ6ရက်နဲ့9ရက်ပဲသူကတတ်မှတ်ပြီး2ရက်ပဲပေးထားတယ်။စုစုပေါင်းမှဒီမဲယူစောင့်ကြည့်အဖွဲ့လူကဟာပေါင်ကနန်းလေးပဲရှိတယ်။တပြည်လုံးရတိုက်နယ်နဲ့ပြန်ပြီးအဲ့ဒီလိုစောင့်ကြည့်မဲ့လူကြည့်လိုက်ဆိုရင်တရက်ကွယ်မှာဆိုရင်ရှိလာမှာ3-5ရက်အဲ့ဒီသုံးလဖြစ်နေတယ်။အဲ့ဒါကိုသူတို့က10ရက်တိတိတောင်သူတို့ကအချိန်ယူပြီးတော့ပေးနိုင်တယ်ဆိုတာစီ။လက်ရှိမဲစင်းထဲမှာလုံးဝမရှိမပါပဲနဲ့ပေါဝင်လာတဲ့လူဒန်းစားတွေနောက်တစ်ခါနာမည်ထပ်တဲ့လူဒန်းစားတွေဆိုအဲ့ဒီသွားမဲ့လမ်းကြောင်းပေါ်မှာမတမဟုတ်တဲ့ဝန်လန်နေတဲ့လမ်းကြောင်းတွေကိုဖွင့်ထားတယ်လို့ကျွန်တော်ကမြင်တယ်
။ဒါအပြင်မဲယုံတွေမှာတာဝန်ကျမဲ့မဲယုံဝန်ထမ်းတွေဟာလည်းရွေးကောက်ပွဲနေ့မတိုင်ခင်နိုဝင်ဘာ6ရက်နဲ့9ရက်နေ့တွေမှာကြိုတင်မဲပေးကြရမှာဖြစ်ပါတယ်။အခုဆိုရင်မဲယုံမှာတာဝန်ထမ်းဆောင်မဲ့ဝန်ထမ်းရေတပ်ကိုလိုအပ်တာထက်ပိုခန့်ထားတယ်ဆိုတဲ့သတင်းတွေလည်းထွက်ပေါ်နေတာပါ။2010ရွေးကောက်ပွဲတုန်းကလည်းမဲယုံဝန်ထမ်းတွေမဲနှစ်ခါပေးခဲ့ကြတဲ့ဖြစ်ရပ်တွေရှိကြောင်းဦးရွှေဘာကသူ့အတွေ့အကြုံနဲ့ရှင်းပြီးပြောပါတယ်
။အဲ2010တုန်းကကျွန်တော်မဲယုံကိုယ်စားလှယ်ကျွန်တော်ဝင်လုပ်တဲ့ချိန်ပိုင်းမှာဒီမဲယုံထဲမှာတာဝန်ကျနေတဲ့အများပြင်းတော့ကျောင်းဆရာမတွေပါပဲ။အဲ့ဒီဆရာမတွေကကြွတင်မဲပေးသားဆိုတာကိုကျွန်တော်ကမသိခဲ့ဘူး။မသိခဲ့တော့အဲ့ဒီကျွန်တော်တို့တာဝန်ကျတဲ့မဲယုံနေမှာပဲမဲယုံပိတ်ခံနေကြတော့မဲယုံမှုကိုယ်တိုင်ကဘာပြောလိုက်လဲဆိုရင်အေးဒီလိုမဲပေးမဲ့လူတွေမဲပေးကြတော့မဲပေးကြတော့မဲယုံမပိတ်ခင်မဲပေးကြတော့ဆိုတဲ့စကားကိုကျွန်တော်တို့ရှင်းမှာပြောတယ်သူတို့ကိုယ်တိုင်မတက်ပြတာကိုကျွန်တော်တို့ကိုယ်တိုင်တွေးခဲ့ရတယ်။ဒါပေမဲ့ထွက်လာတဲ့သတင်းကအဲ့ဒီလူတွေအလုံးကသူတွေမဲ့ပြေးပြီးသားပါလို့အဲ့ဒီလူတွေကမင်းနဲ့ထပ်ပြေးတယ်ဆိုတာကိုကျွန်တော်တို့တွေးခဲ့ရတာပေါ့အဲ့ဒီ2010လောက်
။ပြီးခဲ့တဲ့ဇူလိုင်ဩဂုတ်လတွေတုန်းကရေဘေးဒဏ်တင်ခဲ့တဲ့ပြည်သူတွေအလွယ်တကူမဲပေးနိုင်အောင်တပ်တွေကမဲလက်မှတ်တွေထုတ်ပေးသွားမယ်လို့အစိုးရကအစိုးပိုင်းမှာကြေညာခဲ့ပေမဲ့နောက်ပိုင်းမှာအဲ့ဒီတပ်တွေကမဲလက်မှတ်တွေကိုတတိုင်းပြည်လုံးအတိုင်းအတာရထုတ်ပေးသွားမယ်လို့ကြေညာထားပါတယ်ဒီလိုတက်တေကံမဲလက်မှတ်နဲ့မဲပေးကြမဲ့ကိစ္စမှာလဲမဲမတမာမှုတွေဖြစ်လာမှာကိုစိုးရိမ်မိကြောင်းဦးရွှေဘာကပြောပါတယ်။
အဲ့ဒီတက်တေကံလက်မှတ်ဆိုတာဓာတ်ပုံမပါဘူး။ဓာတ်ပုံမပါတဲ့ပုံတော်ပုံတစ်ခုကိုဒီဟာလိုကဒီလိုဟုတ်ပါတယ်လို့နေပြီးတော့တက်တေခံပေးနိုင်တဲ့အပိုင်းအာမရှိဘူး။ဒါဆိုတော့ကျွန်တော်တို့ကအဓိကကတော့ဒီမဲစင်းဒီသူ့မဲမှန်ပါတယ်ဆိုတော့ကိုတက်တေခံတယ်ကနံပါတ်၁ပဲ။ဒါပေမဲ့အဲ့ဒီမဲပြားဒီတက်တေခံနေတဲ့အပိုင်းမှာကျွန်တော်ဘယ်လိုမှမရှိဘူး။ဒီဥမာတောင်ကရာမှနေပြီးတော့58,000လောက်ပုံနေတယ်ဟိုတောင်းဝန်တီးပိုးတဲ့နေရာရှိတယ်။အဲ့ဒီလိုပိုးတဲ့ဆိုတဲ့ကကျွန်တော်မသိတဲ့လူတွေဖြစ်နေတယ်။ဆိုတော့မသိတဲ့လူတွေကတို့အဲ့ဒီမဲတာထွက်သွားမယ်။မမြင်ဘူးတဲ့လူဖြစ်နေတယ်ကျွန်တော်တို့ကဘာတောက်တာမှမရှိဘူး။မရှိလို့ဆိုတော့အဲ့ဒီတက်တက်ကလက်မှတ်ကြီးဝင်လာရင်တက်ွက်တို့လည်းမရဘူး။နောက်တစ်ဆင့်ဆိုတော့အဲ့ဒီတက်တက်ကလက်မှတ်မပါရင်တော့ပေးလို့ရပါတယ်တဲ့။ဆိုတော့ကျွန်တော်စိုးရင်စရာတွေတိတ်များတယ်။အခုချိန်မှာမဲယုံဝင်မှာတောင်းဝန်ချတဲ့လူရဲ့အရေးအတွက်တွေကအယံကိုများနေတဲ့ဘက်တွေရှိလာတယ်။ ကတ်နာချင်းနဲ့တိကျတဲ့သတ်မှတ်ချက်မရှိဘူး။အဲဒီမင်းရဲ့မှာတာဝန်ကျတဲ့လူကမင်းနဲ့ထပ်ပေးမယ်လို့ဆိုရင်လူတွေအဲ့ဒီမှာပုံပြီးများနေလေမင်းနဲ့ထပ်ပေးဖို့အတွက်ကိုကြိုးစားနိုင်တဲ့လူအန်းစားများလေပဲကျွန်တော်တွေ့နေရတယ်ခင်ဗျာ။
ဒီအကြောင်းလေးနဲ့ပတ်သက်ပြီးမေးမြန်းနိုင်ဖို့ရွေးကောက်ပွဲကော်မရှင်ဘ ഹു ရဲ့တာဝန်ရှိသူတွေကို BOA ကဆက်သွယ်ခဲ့ပေမဲ့ဖြေဆိုဖို့ညှင်းဆန်းခဲ့ပါတယ်ခင်ဗျာ
။ဟုတ်ကဲ့ပါကိုဇော်ကိုညောင်ဝင်းအောင်ဖြစ်ပါတယ်ခင်ဗျာ။တပီလုံးအတိုင်းတာနဲ့ပြစ်ခတ်တိုက်ခိုက်မှုရစဲရေးသဘောတူညီစာချုပ် NCA လက်မှတ်ရေးထိုးဖို့အစဉ်သင့်မဖြစ်သေးတဲ့မြောက်ပိုင်းရှမ်းပြည်နယ်တပ်မတော် SSPP SSA ရဲ့တပ်ဆွဲရာဒေသနဲ့ဝမ်ဟိုင်းဘ ഹു ဌာနချုပ်ကိုမြမတပ်မတော်ကနေထိုးစစ်ဆင်နေတဲ့အတွက်အဲ့ဒီဒေတာတွေမှာရွေးကောက်ပွဲကျင်းပဖို့မရေမရာဖြစ်နေပါတယ်အကြောင်းစုံကိုတော့ဆက်သွယ်မြင်မြန်ထားတဲ့မနောင်လောင်ကတင်ပြပေးမှာဖြစ်ပါတယ်ခင်ဗျာ
မြန်မာစစ်တပ်ရဲ့ထိုးစစ်ဆင်မှုကြောင့်မတိမငြိမ်ဖြစ်နေတဲ့ရှမ်းပြည်နယ်ထက်ကမန်ရှူးကျေးတီနဲ့တန်ရံမြို့နယ်ထက်မှာရွေးကောက်ပွဲတွေဆိုင်ငံ့ချဖို့အတွက်ကြားဖြူပါတီလို့ခေါ်တဲ့ရှမ်းတိုင်းရင်းသားများဒီမိုကရက်တစ်ပါတီ SNDP ကပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကိုတောင်းဆိုထားပါတယ်ဒီလိုတင်ပြတောင်းဆိုရတဲ့အကြောင်းရင်းကိုကြားဖြူပါတီရဲ့ပြည်သူ့လွတ်တော်ကိုယ်စားလှယ်စိုက်ပိုးအောင်က VOA ကိုအခုလိုပြောပါရယ
်ကျွန်တော်ဒီမဲယုံတွေဖွင့်ဖို့ကိစ္စရဲ့နောက်တစ်ခါမဲဆန္ဒရှင်တွေကလည်းဒီလွတ်လပ်စွာမဲပေးနိုင်တဲ့အနေအထားမရှိတဲ့အတွက်ကြောင့်မလို့နောက်တစ်ခုကကျွန်တော်တို့ဒီနိုင်ငံရေးပါတီတိုင်းပါတီတိုင်းရဲ့လွတ်တော်ကိုယ်စားလှယ်လောင်းနေရလဲမဲဆွဲစည်းုံနိုင်ခွင့်အလားအလာတွေကျွန်တော်မှနေပါသွားတဲ့အတွက်ကြောင့်မလို့အဲ့နဲ့ချက်ကြောင့်ပါဟာလူထုကတင်ပြတာလည်းရှိတယ်နောက်လူတော်ကိုယ်စားလှယ်လောင်းတွေကနေဒီတင်ပြတာလည်းရှိတဲ့အတွက်ကြောင့်မလို့ပါတီကနေဒီလိုရွေးကောက်ပွဲကော်မရှင်ကိုတင်ပြခြင်းဖြစ်ပါ
တယ်ဒီမြို့နယ်၃ခုတို့ကိုတင့်တော်တဲ့အချိန်ရောက်မှကြားဖြတ်ရွေးကောက်ပွဲကျင်းပဖို့ကိုကြားဖြူပါတီကတိုက်တွန်းထားပါတယ်ကြားဖြူပါတီဖက်ကတင်ပြတောင်းဆိုမှုကိုကြားကောင်းပါတီလို့ခေါ်တဲ့ရှမ်းအမျိုးသားဒီမိုကရေစီအဖွဲ့ချုပ် SNLD ဖက်ကကန့်ကွက်ထားတာပါပြည်အောင်စုရေကောက်ပွဲကော်မရှင်ဖက်ကတော့ကြားဖြူပါတီရဲ့တင်ပြချက်ကိုအကြောင်းပြန်ကြားလာတာမရှိသေးပါဘူး။စစ်ဘေးရှောင်နေရတဲ့အမဲဆန္ဒရှင်ပြည်သူတွေလွတ်တော်ကိုယ်စားလှယ်လောင်းတွေရဲ့တင်ပြချက်တွေကြောင့်လည်းရွေးကောက်ပွဲကိုရွှေ့ဆိုင်ပေးဖို့တောင်းဆိုရတာဆိုပေမဲ့ကြားကောင်းပါတီရဲ့မိုင်းရှူးမြို့နယ်လွတ်တော်ကိုယ်စားလှယ်လောင်းဖြစ်တဲ့စိုက်ထွန်းအေးကတော့သူ့အမြင်ကိုအခုလိုပြောပါရယ်
။ဒီဘက်မှာတော့ဒီရွေးကောက်ပွဲမှာမဲပေးချဖို့လူတွေကစိတ်အားထက်တန်ကြပါတယ်။ဒါပေမဲ့ဒီတိုက်ပွဲဖြစ်တဲ့ဆိုတာဒီတိုက်ပွဲဖြစ်တဲ့ area အတွင်းမှာပဲသူကအငင်းချမ်းတာကိုဒီမြို့ပေါ်မှာရှိတဲ့ဒီလူတွေကတော့အတွားလာပြက်အလုတ်ကင်မပြက်ပဲနဲ့ပုံမှန်နေထားတိုင်းပဲရှိနေတာပဲဒီရုံးတွေကျောင်းတွေအစိုးရဌာနတွေလည်းဗန်တွေလည်းဒါပုံမှန်ဖွင့်လှစ်နေတာပဲဒီတော့ဒီရွေးကောက်ပွဲရက်ဆိုင်ဖို့မလို့အပ်ဘူးလို့ကျွန်တော်တို့လွတ်တော်ကိုယ်စားလှယ်တွေအနေနဲ့တော့အဲ့လိုယူဆတယ်လေ
မိုင်းရှူးမြို့နယ်နဲ့ကျေးတီမြို့နယ်အတွင်းမှာမြမတက်မတော်နဲ့မြောက်ပိုင်းရှမ်းပြည်တက်မတော် SSPP SSA တပ်ဖွဲ့တွေအကြားတိုက်ပွဲတွေဖြစ်ပွားနေတာကြောင့်မိုင်းရှူးမြို့နယ်နဲ့ကျေးတီမြို့နယ်ထက်ကဒေသခံကျေးရွာသား3000ကျော်ဟာစစ်ဘေးတန်းရှောင်နေရပါတယ်။ဒီကနေ့မှာတော့စစ်ဘေးရှောင်ရွာသားတွေရှိရာဝမ်ဆော့ရွာကိုစစ်တပ်ဖက်ကလက်နက်ကြီးတွေနဲ့တိုက်ခိုက်နေတယ်လို့တခြားဒေသတွေမှာလည်းတိုက်ပွဲတွေဖြစ်နေတဲ့အကြောင်းကြားကောင်းပါတီရဲ့လွတ်တော်ကိုယ်စားလှယ်လောင်းစိုက်ထွန်းအေးက VOA ကိုပြောပါရစေ။
တိုက်ပွဲတွေတော့ဖြစ်နေတယ်ဒီနေ့ဆိုရင်အဲ့ဒီစစ်ပြေးဒုက္ခတဲ့တွေခိုးလုံနေတဲ့ဒီဝမ်ဆော့ကျေးရွာမှာဆိုရင်ဒီအစိုးရတပ်ဖက်ကအမြောက်နဲ့ထုတာအချိန်30 40လောက်ရှိတယ်ပြောတယ်ဒါရွာကန်လူတွေကဟုတ်တာကြားတယ်ဝမ်ဟိုင်းကိုကြိုကြားကြိုကြားတိုက်နေတာပဲသူကစစ်မျက်နှာအများကြီးပဲဒီဘက်မှာလည်းတိုက်တယ်ဟုတ်မုံတောင်ဘက်မှာတော့ဒီအမြောက်တွေနဲ့
ရှမ်းပြည်တောင်ပိုင်းမန်ရှူးမြို့နယ်နဲ့ကျေးတီမြို့နယ်ထဲမှာအခြေပြုလှုပ်ရှားနေတဲ့မြောက်ပိုင်းရှမ်းပြည်တပ်မတော် SSPP SSA တပ်ဖွဲ့တွေတပ်ဆုပ်ပေးဖို့မြန်မာစစ်တပ်ကနေအောက်တိုဘာပထမပတ်မှာညွှန်ကြားချက်ပေးလာခဲ့ပြီးတဲ့နောက်ပိုင်းနှစ်ဖက်အဖွဲ့အစည်းတိုက်ပွဲတွေနေ့စဉ်လိုလိုဖြစ်ပွားနေကြတာပါမြောက်ပိုင်းရှမ်းပြည်တပ်မတော်နဲ့မြန်မာငြိမ်းချမ်းရေးဖော်ဆောင်ရေးကော်မတီတို့ဟာ2012ခုနှစ်ဇန်နဝါရီလကုန်ပိုင်းမှာအချက်9ချက်ပါတဲ့နှစ်ဖက်သဘောတူညီမှုအပြစ်ခတ်ရစရေးလက်မှတ်ရေးထိုးခဲ့ပါတယ်။ဒါပေမဲ့လက်မှတ်ရေးထိုးပြီးနောက်ပိုင်းမှာမြောက်ပိုင်းရှမ်းပြည်တပ်မတော်ရဲ့တာဆမ်ပူဂရုစိတ်တပ်စခန်းကိုနှောက်ဆုတ်ဖယ်ရှားပေးဖို့အော်တိုဘာလမှာမြန်မာအစိုးရကညွှန်ကြားချက်ပေးလာခဲ့ပြီးတဲ့နောက်အခုလိုတိုက်ပွဲတွေဆက်လက်ဖြစ်ပွားခဲ့တာပါ။ရှမ်းပြည်နယ်တွင်မှာဒေသတွင်မတည်ငြိမ်မှုကြောင့်ရွေးကောက်ပွဲလုံးဝမကျင်းပနိုင်တဲ့မြို့နယ်၅ခုရှိပြီးမြို့နယ်၈ခုတို့မှာတော့မဲဆန္ဒနယ်တချို့မှာရွေးကောက်ပွဲကျင်းပနိုင်မှာမဟုတ်ဘူးလို့ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကကြေညာထားပြီးဖြစ်ပါတယ်။တကယ်လို့အခု၃မြို့နယ်ကရွေးကောက်ပွဲဆိုင်ငံ့လိုက်ရင်တော့လာမယ့်နိုဝင်ဘာ၈ရက်နေ့မှာကျင်းပမယ့်ရွေးကောက်ပွဲအတွက်ရှမ်းပြည်နယ်ရင်းကမြို့နယ်ပေါင်း၁၆ခုတို့ကမဲဆန္ဒရှင်တွေမဲပေးခွင့်ဆုံးရှုံးမဲ့အခြေအနေနဲ့အင်ဆိုင်ရပွဲရှိနေပါတယ်ရှင်။
ော့ရှင်နှခင်လာမယ့်နိုဝင်ဘာရွေးကောက်ပွဲလွတ်လပ်ပြီးတော့တရားမျှတဖို့ဆိုလို့ရှင်တမတ်တမတ်ရှိရှိနဲ့ဂျားနေရက်တီရမယ့်အဖွဲ့အစည်းတွေကလည်းတမတ်တမတ်ရှိဖို့ဟာအရေးကြီးပါတယ်ရွေးကောက်ပွဲကိုကမကထလုပ်ပြီးမဲ့ရွေးကောက်ပွဲကော်မရှင်လို့အဖွဲ့အစည်းနောက်နိုင်ငံကာကွယ်ရေးအတွက်လက်နက်ကင်အဖွဲ့ဖြစ်တဲ့တပ်မတော်လို့အဖွဲ့အစည်းတွေအနေနဲ့လာမယ့်ဒီရွေးကောက်ပွဲမှာတမတ်တမတ်ကြကြနဲ့ရက်တီနိုင်မယ်လို့ယူဆပါသလားဒီဖွဲ့စည်းနှစ်ခုရဲ့ရွေးကောက်ပွဲပေါ်လက်ရှိရည်ကြည်ချက်နဲ့သူတို့ပေါ်မှာအကဲဖြတ်ချက်တွေကိုလာမယ့်စနေညပိုင်းဒိုင်းလီလိုက်အစည်းအဝေးမှာဆွေးနွေးမှာဖြစ်ပါတယ်။ပါဝင်ဆွေးနွေးမိမြလူရဲ့သတင်းရှင်တွေ VUE မြန်မာပိုင်းကိုမိမိတို့ရဲ့တယ်လီဖုန်းနံပါတ်တွေကြိုတင်ပေးပို့ထားနိုင်ပါတယ်။ဒိုင်းလီလိုက်အစည်းအဝေးဒီလွှင့်ထုတ်တဲ့ချိန်မှာဒိုင်းရဲ့ခေါ်ယူမှာဖြစ်ပါတယ်။ဒါမှမဟုတ်ကိုယ့်ရဲ့အမြင်ကိုဆွေးနွေးလိုတာတွေကိုအတန်ဖိုင်နဲ့ဖြစ်စီစာနဲ့ဖြစ်စီ VUE ကိုကြိုတင်ပေးပို့ထားလို့လည်းရပါတယ်။ VUE မြန်မာပိုင်းရဲ့ဖုန်းနံပါတ်က2323825554ဖြစ်ပါတယ်။အီးမေးလ်လိပ်စာကတော့ burmese@voanews.com ဖြစ်ပါတယ်။ပါဝင်ဆွေးနွေးမိမြညမဲ့တော်ရရှင်တွေကိုကြိုးစားပါတယ်ခင
်ဗျ။ Okay ပါခင်ဗျာ။တောက်ကြနေမနက်ခင်းစီစဉ်တွေကိုဆက်လက်ထုတ်လွှင့်နေပါတယ်။ Scandinavia နိုင်ငံတွေဟာမြန်မာနိုင်ငံနဲ့ဆက်ဆံရေးကောင်းမွန်မှုအလေးထားတဲ့သဘောရှိပေမဲ့သူတို့နိုင်ငံတွေရဲ့ပါလီမန်တွေကတော့မြန်မာနိုင်ငံရဲ့အခြေအနေကိုစောင့်ကြည့်လို့ရဆန္ဒရှိနေကြတယ်လို့လူ့အခွင့်အရေးဥဆောင်လှုပ်ရှားသူတို့ကတုံ့တက်ပြောကြားလိုက်ပါတယ်။မကြခင်မြန်မာနိုင်ငံမှာကျင်းပတော့မယ့်ရွေးကောက်ပွဲကိုနော်ဝေး၊ဆွီဒင်၊ဒိန်းမတ်အစတဲ့စကီနီနေဗီယာနိုင်ငံတွေရဲ့ပါလီမန်တွေကအနီးကပ်စောင့်ကြည့်နေကြပြီးမြန်မာအရေးဆွေးနွေးပွဲတွေကိုလည်းဒီရက်ပိုင်းတွင်သူတို့လွှတ်တော်တွေမှာကျင်းပနေကြတဲ့အကြောင်းကိုရိုင်းတက်ရောက်ခဲ့တဲ့ Equality မြန်မာညီမျှချင်းမြန်မာအဖွဲ့ကညွှန်ကြားရေးမှူးဦးကောင်မျိုးမင်းကပြောပြထားပါတယ်။မဲအင်ဂျင်နိုင်ကအပြည့်စုံကိုတင်ဆက်မှာဖြစ်ပါတယ်ခင်ဗျာ။
နိုဝင်ဘာလ10ရက်နေ့မှာကျင်းပမယ့်ရွေးကောက်ပွဲမှာလွတ်လပ်ပြီးတရားမျှတဖို့နဲ့အပြောင်းလဲတွေဖြစ်လာဖို့နော်ဝေး၊ဆွီဒင်နဲ့ဒိန်းမတ်နိုင်ငံတွေရဲ့ပါလီမန်အမတ်တွေကမျှော်လင့်နေကြတယ်လို့လူ့ခွင့်ရေးလှုပ်ရှားနေသူ Equality မြန်မာညီမျှချင်းမြန်မာအဖွဲ့ရဲ့ညွှန်ကြားရေးမှူးဦးအောင်မျိုးမင်းကပြောပါတယ်။ Scandinavian နိုင်ငံတွေကမြန်မာအရေးဆောင်ရွက်နေတဲ့ပါလီမန်အမတ်တွေနဲ့တွေ့ဆုံပြီးမြန်မာနိုင်ငံတွင်းကလူ့ခွင့်ရေးအခြေအနေတွေကိုဆွေးနွေးခဲ့တာနဲ့ပတ်သက်လို့လည်းသူကအခုလို VOA ကိုပြောပါတယ်။
အခုပိုင်းမှာကတော့ဘယ်ဟာပိုပြီးစိတ်ဝင်စားလဲဆိုတော့မကြမီကျင်းပတော့မဲ့ရွေးကောက်ပွဲအခြေအနေကိုပို့ပြီးတော့စိတ်ဝင်စားတယ်။အဲ့တော့ရွေးကောက်ပွဲမှာဘာတွေဖြစ်နိုင်လဲ။အဲ့တော့သူတို့အတိုင်းပြည်မှာရှိတဲ့အစိုးရရဲ့ policy တွေရကောရွေးကောက်ပွဲကိုလွတ်လပ်တက်ရှင်းပြီးမျှတတဲ့အရာတွေဖြစ်အောင်ဘယ်လိုလှုပ်ဆောင်သင့်လဲဆိုတဲ့မေးခွန်းတွေကျွန်တော်တို့ကိုယ်တိုင်ကဘယ်လိုမျိုးမျှော်မှန်းလဲဆိုတဲ့မေးခွန်းတွေကိုသူတို့အများဆုံးပြီးတယ်ဗျ။ကျွန်တော်တို့ကသူတို့အနေနဲ့အရင်တုန်းကထားခဲ့တဲ့ policy အတိုင်းပဲလူခွေကိုဦးစားပေးပြီးတော့တခြားသောစီးပွားရေးတွေရင်းနှီးမြှုပ်နှံမှုတွေကိုတိတ်ပြီးတော့ရှေ့တန်းမတင်သင့်သင့်မှုရွေးကောက်ပွဲကာလရဲ့အခြေအနေတွေကိုလည်းကျွန်တော်စောင့်ကြည့်သင့်တယ်ဆိုတဲ့အကြံဉာဏ်ကျွန်တော်ပေးတဲ့အခါမှာသူတို့ကလက်ခံတာတွေ့ရပါတယ
်။တစ်ဖက်မှာတော့ Scandinavian နိုင်ငံတွေရဲ့အစိုးရတွေကမြန်မာနိုင်ငံနဲ့ဆက်ဆံရေးမူဝါဒမှာလူခွေကိုဦးစားပေးတဲ့ကိစ္စရက်တွေမှာအားနည်းလာတယ်လို့ဦးအောင်မျိုးမင်းကပြောပါတယ
်။ကျွန်တော်နဲ့တွေ့ရှိခဲ့တဲ့နိုင်ငံသားဝင်ကြီးဌာနရဲ့အကြောင်းအရဆိုသူတို့ကတော့မြန်မာနိုင်ငံအကြောင်းအရကိုသူတို့ကတိထားတာရှိတယ်တိထားပြီးတော့သူရဲ့ policy ရဲ့မှာဆိုရင်အရင်လိုမဟုတ်တော့ဘဲနဲ့ဒီငြိမ်းချမ်းရေးလုပ်ငန်းစဉ်ပုံမှုအားကောင်းမှုအတွက်လှုပ်ဆောင်မယ်ဆိုတဲ့ဟာတွေဒါနဲ့ပတ်သက်ပြီးတော့လိုအပ်တဲ့ထောက်ပံ့မှုတွေပေးမယ်ဆိုတဲ့အကြောင်းအရတွေသူတို့ကပုံပြီးအားတက်ပါတယ်အဲ့ဒါကတော့သူတို့ငကိုရီးယား policy ရဲ့မှာဒါတွေရှိထားပြီးသားပါအဲ့တော့သူတို့နဲ့ကျွန်တော်တွေ့တဲ့အခါမှာကတော့ဒါမျိုးတွေကမဖြစ်တင်နေဘူးဆိုတဲ့အကြောင်းအရတွေကျွန်တော်တို့အနေနဲ့အကုန်လုံးကိုမျက်စိစုံမှိတ်ပြီးစုံလုံးကမ်းပြီးတော့အခွင့်အရေးပေးမယ်အစားဖြစ်ပေါ်နေတဲ့အခြေအနေသုံးသပ်ပြီးတော့ဒီလိုမျိုးအရာမျိုးတွေမှာကျွန်တော်တို့တတိနဲ့ရှင်ပြီးတော့လှုပ်ဆောင်ပေးဖို့လိုအပ်တယ်ဆိုတာကျွန်တော်ပုံပွင့်နေပြောတယ်
။ပြီးခဲ့တဲ့ရက်ပိုင်းအတွင်းကမြန်မာနိုင်ငံကိုလာရောက်ခဲ့တဲ့ American ဒုတိယအမျိုးသားလုံခြုံရေးအကြံပေးပုဂ္ဂိုလ် Ben Rhodes ကရွေးကောက်ပွဲရလဒ်ကိုအတိအမှန်မပြုခဲ့ရင်မြန်မာနိုင်ငံအနေနဲ့ဒီမိုကရေစီအသွင်ကူးပြောင်းရာကနေနောက်ကျောင်းပြန်တယ်လို့ယူဆပြီး American ရဲ့ရည်တည်ချက်ကိုပြန်လည်ဆန့်စစ်ရလိမ့်မယ်လို့ပြောဆိုခဲ့ပါတယ်။ဒါကြောင့် Scandinavian နိုင်ငံတွေရဲ့ရည်တည်ချက်ကရောအပြောင်းလဲဖြစ်လာနိုင်မလားလို့ဦးအောင်မျိုးမင်းကိုမေးကြည့်တော့
ဒီဥရောပနိုင်ငံတွေရဲ့နိုင်ငံရေးဝန်ကြီးဌာနတွေကတော့ American ဆိုရရဲ့ policy လို့တိတိကျထင်ထင်ရှားရှားဒီအခြေအနေပေါ်ကြည့်မယ်လို့တော့မပြောဘူးဗျဒါတွေကြောင့်မလို့ကျွန်တော်ကပုံမှုပြီးတော့သတိပေးနေရတာဖြစ်ပါတယ်။ဘာကြောင့်လဲဆိုတော့ဥရောပနိုင်ငံတွေကနေမြန်မာနိုင်ငံပေါ်မှာအကူအညီပေးတာတွေအထူးဖြင့်ရွေးကောက်ပွဲနဲ့ပတ်သက်ပြီးတော့ငြိမ်းချမ်းရေးလုပ်ငန်းစဉ်နဲ့ပတ်သက်တဲ့ကိစ္စတွေအကူအညီပေးတာတွေအများကြီးရှိတယ်။အဲ့ဒီတော့ဒီကိစ္စတွေမှာခုနကျွန်တော်တို့တကယ်ဖြစ်တဲ့အတိုင်းဖြစ်လာဖို့တည်းသူတို့တာဝန်ယူဖို့လည်းလိုအပ်တယ်။ဘာကြောင့်လဲဆိုတော့သူတို့ရဲ့နောက်ကနေကူညီထောက်ပံ့မှုတွေရှိတဲ့အတွက်ဒါနဲ့ပတ်သက်ပြီးတော့ခုနလိုမဖြစ်တဲ့အရာတွေဖြစ်လာရင်သူတို့ရဲ့ policy ပြန်လဲကိုကျွန်တော်တို့သုံးသပ်ဖို့လိုအပ်တယ်။ကိုကူညီပေးနေတဲ့လုပ်ငန်းတစ်ခုကဒီမအောင်မြင်တဲ့အားမျိုးဖြစ်နေတာကိုသူတို့ဒါကိုဝန်ခံမှာရ set dojang, Dama machine, win Kayama, so yin dojang, Mankamar is a celebrity of Nessiso, maybe the Taupa Murim, a local to Gara, Tanaka, Taitonga, she, a teacher, Yoga, she.
Jada Briniga, no way, Pali Mama, Jimbari, Nima, ye, Sunipuemaro, Nima Nangaye, to date, go minze, Moon, look, quay, pay ye, new jay moo.
နိုင်ငံတကာလူခွင့်ရေးအဖွဲ့ကကိုယ်စားလှယ်တွေတက်ရောက်ခဲ့ကြပါတယ်ရှင်။ဟုတ်ကဲ့ပါခင်ဗျာ။ကမ္ဘာပေါ်မှာကာလတို့ရာသီဥတုပြောင်းလဲမှုဖြစ်ပေါ်စေတဲ့ညဉ့်ဉန်းစေတဲ့တန်းငွေတွေကိုလျှော့ချခြင်းအပြင်တန်ပေါင်းများစွာသောရွေးမတိုင်ခင်တိုက်စုံနေရာမှုတွေကိုရှောင်ရှားနိုင်မယ်လို့ကမ္ဘာကျန်းမာရေးအဖွဲ့ကြီးကပြောလိုက်ပါတယ်။ကမ္ဘာကျန်းမာရေးအဖွဲ့ကြီးကထုတ်ပြ
တန်းငွေဖြစ်ပါတယ်။ဒါပေမဲ့မြို့ပြတွေကထွက်လာတဲ့တန်းငွေတွေထဲမှာအနက်ရောင်ကာဗွန်မီသိန်းနဲ့အိုဇုန်တန်းငွေအားလုံးဟာလည်းရာသီဥတုပြောင်းလဲမှုတွေကိုဖြစ်စေပြီးကျန်းမာရေးကိုထိခိုက်စေပါတယ်။ရာသီဥတုကိုကာလတို့ပြောင်းလဲစေတဲ့တန်းငွေတွေဟာနှလုံးရောဂါ၊အဆုတ်အာနည်းတဲ့ရောဂါ၊လေပြွန်ပိုးဝင်တဲ့ရောဂါနဲ့အဆုတ်ကင်ဆာတို့လိုမျိုးနှလုံးအသက်ရှူလမ်းကြောင်းနဲ့ဆိုင်တဲ့ရောဂါတွေကိုဖြစ်ပွားစေတယ်လို့ကမ္ဘာ့ကျန်းမာရေးအဖွဲ့ကပြောလိုက်ပါတယ်။နှစ်စဉ်နှစ်တိုင်းလေထုညဉ့်ဉန်းမှုကြောင့်အရွယ်မတိုင်ခင်သေဆုံးနေရတဲ့လူ9သန်းလောက်အတွက်ဒီရောဂါတွေဟာအဓိကတာဝန်ရှိတယ်လို့ဆိုပါတယ်။ဒါအပြင်လေထုညဉ့်ဉန်းမှုဟာစိုက်ပျိုးရေးကဏ္ဍမှာလည်းတိနှံအထွတ်နှုန်းတွေကိုရော့ကျစေတယ်လို့ကမ္ဘာ့ကျန်းမာရေးအဖွဲ့ကပြောပါတယ်။နေအိမ်အဆောက်အဦတွေအတွင်းမှာကောပြင်ပမှာပါဖြစ်နေတဲ့လေထုညဉ့်ဉန်းမှုတွေဟာဂျာဒီဥရုအပေါ်မှာလည်းတက်ရောက်မှုရှိတယ်လို့ကမ္ဘာ့ကျန်းမာရေးအဖွဲ့ရဲ့သဘာဝပတ်ဝန်းကျင်အကြီးအကဲမာရီယာနေရီယာကပြောပါတယ်။ဒါပေမဲ့ကောင်းတဲ့အချက်ကတော့ဒီလိုကာလတို့လေထုညဉ့်ဉန်းမှုကိုဖြစ်ပေါ်စေတဲ့တန်းငွေတွေဟာကမ္ဘာ့လေထုထဲမှာရက်အနှဲငယ်ကနေ10နှစ်လောက်အထိပဲတည်ရှိနေနိုင်တာကြောင့်လို့ဆိုပါတယ်။နှိုင်းယှဉ်ကြည့်မယ်ဆိုရင်ကာဗွန်ဒိုင်အောက်ဆိုက်တန်းငွေကတော့နှစ်ပေါင်းရာခိုင်နှုန်းကနေ1000ခန်းလောက်အထိတောင်လေထုထဲမှာဆက်ပြီးရှိနေနိုင်ပါတယ်။
The fact that they are short-lived pollutants, when you address them, you can reduce emissions very rapidly.
ဒီလေတို့ညဉ့်ဉန်းမှုကိုဖြစ်စေတဲ့တန်းငွေတွေရဲ့တက်တန်းဟာမကြမြင့်တဲ့အတွက်ဒီတန်းငွေထုတ်လွှင့်မှုကိုမြန်မြန်ဆန်ဆန်နဲ့ short ချလိုက်နိုင်ပါတယ်။ဒီလိုမျိုး short ချလိုက်မယ်ဆိုရင်လေတို့အရေးသေးပို့ပြီးကောင်းစေသလိုပဲကာလတို့အတွင်းမှာရာသီဥတုပြောင်းလဲတဲ့နှုန်းလည်းရော့ကျသွားမှာဖြစ်ပါတယ်။လေတို့ညဉ့်ဉန်းမှုကို short ချနိုင်ရင်ဒါနဲ့ဆက်ဆက်နေတဲ့ရောဂါပြားနဲ့နာမကျန်းဖြစ်မှုတွေကိုလည်းချက်ချင်းဆိုသလို short ချနိုင်မှာဖြစ်ပါတယ်။
ကမ္ဘာ့ကျန်းမာရေးအဖွဲ့ဟာရာသီဥတုကိုကာလတို့ပြောင်းလဲမှုဖြစ်ပေါ်စေတဲ့လေထုညဉ့်ဉန်းမှုကိုရှော့ချနိုင်မှုအတွက်ကုန်ကြစိတ်သက်သာပြီးချက်ချင်းအသုံးပြုနိုင်မဲ့နည်းလမ်းအချို့ကိုထုတ်ဖော်ကြေညာလိုက်ပါတယ်။ဒီနည်းလမ်းတွေထဲမှာထိတ်ဆုံးကပါဝင်နေတာကတော့မော်တော်ယာဉ်တွေကိုမီးခိုးထုတ်လွှတ်မှုနဲ့စက်ပိုင်းဆိုင်ရာစွမ်းဆောင်မှုစံနှုန်းတွေပိုမြင့်မြင့်မားမားတက်မှတ်ပြီးမော်တော်ယာဉ်တွေကဓာတ်ငွေထုတ်လွှတ်မှုတွေကိုရှော့ချဖို့ဖြစ်ပါတယ်။အလားတူပဲနေအိမ်အဆောက်အဦတွေအတွင်းလေထုညဉ့်ဉန်းမှုကလည်းနာမကျန်းမှုနဲ့အရွယ်မရောက်ခင်အသက်သေဆုံးမှုတွေဖြစ်ပေါ်စေတဲ့နောက်ထပ်အကြောင်းရင်းတစ်ခုပါ။ကမ္ဘာပေါ်က 1.8 ဘီလီယံလောက်ထိရှိတဲ့ဝင်ငွေနဲ့အိမ်ထောင်စုတွေမှာချက်ပြုတ်ဖို့နဲ့အပူပေးဖို့အတွက်ကြောင်မီးသွေးထင်းရေနံစီလိုမျိုးလေထုညဉ့်ဉန်းမှုတွေကိုဖြစ်ပေါ်စေတဲ့လောင်စာတွေကိုအသုံးပြုနေကြရတယ်လို့ကမ္ဘာ့ကျန်းမာရေးအဖွဲ့ရဲ့အစီရင်ခံစာမှာဖော်ပြထားပါတယ်။ဒါကြောင့်မို့တန့်စင်ပြီးအရွယ်သွေးပြေဝတဲ့မီးဖိုနဲ့အခြားအစားထိုးလောင်စာတွေကိုပြောင်းသုံးမယ်ဆိုရင်လူတွေရဲ့ကျန်းမာရေးထိခိုက်နိုင်ခြေတွေကိုလျှော့ချနိုင်မယ်လို့ဆိုပါတယ
်လူမှုရေးစီးပွားရေးနိုင်ငံရေးနဲ့ဘာသာရေးနယ်ပယ်တည်တည်မှာလူမျိုးမျိုးတွေရဲ့ယုံကြည်ရာယုံကြည်ရာတွေအားလုံးကိုသူယုံကြည်ရာအစီအစဉ်မှာတင်ဆက်ပေးနေပါတယ်အပတ်စဉ်စနေညပိုင်းအစီအစဉ်မှာတင်ဆက်ပေးနေတာပါစောင့်မျှော်နားဆင်ပါခင်ဗျာ
စနေနေ့မနက်ခင်းအစီအစဉ်တွေကိုဝါရှင်တန်ဒီစီကနေတိုက်ထုတ်လွှင့်ပေးတာဖြစ်ပါတယ်ခင်ဗျာ VOA မြန်မာပိုင်းမနက်ပိုင်းမနက်ခင်းအစီအစဉ်တွေကိုလိုင်းဒိုမီတာ32 kHz 943325လိုင်းဒိုမီတာ40 kHz 9433နဲ့လိုင်းဒိုမီတာ49 kHz 63439လိုကနေဖမ်းယူနားဆင်နိုင်ပါတယ်ခင်ဗျာ
VOA မြန်မာပိုင်းအတန်လွင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပြနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်7နာရီကနေ9နာရီအထိတစ်ချိန်၊နေ့လယ်12နာရီကနေနေ့ခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပြနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့တိုင်းတို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ ဒီအစီအစဉ်ကိုည9:00နာရီအစီအစဉ်ပြီးပြီးချင်းည10:00နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ VOA မြန်မာပိုင်းအစီအစဉ်လေးနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
မင်္ဂလာပါခင်ဗျာခင်ဗျာမြန်မာစံတော်ချိန်မနက်6:00ခွဲရှိပါပြီ။စနေနေ့မနက်ခင်းအစီအစဉ်တွေကိုဝါရှင်တန်ဒီစီကနေတိုက်ရိုက်ထုတ်လွှင့်ပေးနေတာဖြစ်ပါတယ်။အခုဒုတိယပိုင်းနိုင်ဝတ်မှာတော့အပတ်စဉ်ကဏ္ဍတွေကိုဆက်လက်နားဆင်ရမှာဖြစ်ပါတယ်ခင်ဗျာ
။အဲ့ဒီဒေါ်လင်းမှာပါဖြစ်တဲ့ဆိုတော့ကမ္ဘာလူမျိုးဂျူရီကကျွန်တော်တို့ဒီစက်ကြဝဠာထဲမှာ800ခန်းလောက်စက်ကြဝဠာထဲမှာဒီမျိုးဖွားပြီးရှင်တန်ကြီးထွားနိုင်တဲ့နေပယ်ထဲမှာနေတယ်လို့ဆိုပြီးတော့
ဒါကတော့ဒီတစ်ပတ်အတွက်သိပ္ပံနဲ့ဤပညာကဏ္ဍမှာနားဆင်ကြရမှာဖြစ်ပါတယ်။ဒါအပြင်အပတ်စဉ်တင်ဆက်နေကြအမျိုးသမီးကဏ္ဍနဲ့ American Style Indian 3အင်္ဂလိပ်စာသင်ခန်းစာတွေကိုလည်းဆက်လက်ပြီးနားဆင်ကြရမှာဖြစ်ပါတယ်။အခုဆက်ပြီးတော့ကမ္ဘာသတင်းမီဒီယာတွေမှာမြန်မာနိုင်ငံအကြောင်းရေးသားဖော်ပြချက်တွေကိုမတ်နနာချန်ကတင်ဆက်ပေးမှာဖြစ်ပါတယ်ခင်ဗျာ
။ Ouster Ruling Party Leader Ice Combat in Myanmar Election Maneuvering ဆိုတဲ့ခေါင်းစဉ်နဲ့တောက်ကြနေထုတ် The Wall Street Journal စောင်းပါမှာတော့လွန်ခဲ့တဲ့3လလောက်ကပါတီရင်းမှာအာဏာသိမ်းဖျောက်ချခံခဲ့ရတဲ့ပြည်ခိုင်ပြိုးပါတီဥက္ကဋ္ဌဟောင်းသူရဥရွှေမန်းဟာရွေးကောက်ပွဲမှာတနေရာအောင်နိုင်ဖို့စ조사ပန်းစားစီရင်နေတယ်ဆိုတာနဲ့စောင်းမအုပ်အစချီထားပါတယ်။ဩဂတ်လအာဏာရပြည်ခိုင်ပြိုးပါတီခေါင်းဆောင်ဖြစ်ကဖယ်ရှားခံခဲ့ရပေမယ့်လွတ်တော်နာရကအဖြစ်ဆက်လက်ရှိနေစေဥရွှေမန်းအနေနဲ့ဇာတိဖြူးမြို့ကနေဝင်ရောက်ရှင်ပြိုင်ဖို့စီရင်လှုပ်ရှားနေတာကိုလည်းစောင်းမမှာဖော်ပြထားပါတယ်။အရင်ကတော့သူဟာလာမဲ့ရွေးကောက်ပွဲတွေပြီးသွားရင်တမရဦးသိန်းစိန်ရဲ့နေရာကိုရဖို့ရှေ့ဆုံးကတစ်ပြေးနေကြတာပါဒါပေမဲ့လို့လဲအတိုက်ခံခေါင်းဆောင်ဒေါ်အောင်ဆန်းစုကြည်နဲ့နီးစပ်လွန်မှုကစစ်ဘိုလ်ချုပ်တွေရဲ့အမျက်သိမှုကိုခံခဲ့ရတာပါဒါကြောင့်ပြည်ခိုင်ဖြိုးကိုယ်စားလှယ်တွေကနေရွေးကောက်ပွဲပြီးသွားလို့ပြည်ခိုင်ဖြိုးပါတီအနိုင်ရခဲ့ရင်ဦးသိန်းစိန်ကိုတမရဆက်မြောက်မယ်လို့မကြသေးခင်ကကြေညာထားတာပါဒါပေမဲ့လဲပါတီတွင်းမှာဦးရွှေမန်းကိုထောက်ခံသူတွေကရှိနေတာမို့ဥွှေမန်းရဲ့အာခံမှုတွေနဲ့ဒီလိုအာခံနိုင်တာဟာသူ့မှာအပိုင်ဝက်ဖဲတစ်ချက်ရှိနေလို့ဆိုတဲ့သုံးသက်သူတွေရဲ့တွက်ဆချက်ပါတီတွင်းအပြိုင်မှုတွေကြီးမားနေမှုတွေကိုစောင်းမရှင်ကအကျယ်တဝင့်ထောက်ပြထားပါတယ်။ဒါ့အပြင်ဥွှေမန်းနဲ့ဒေါအောင်ဆန်းစုကြည်ကြားယင်းဤနားလည်မှုရှိတဲ့အကြောင်း NLD အဖွဲ့ဝင်တဦးရဲ့ပြောကြားချက်ကိုကိုးကားပြထားသလိုရွေးကောက်ပွဲမှာအများစုအနိုင်ရဖို့အတွက် NLD ရဲ့စ조사မှုကလည်းပြည်ခိုင်ဖြိုးအတွက်စိန်ခေါ်မှုတွေဖြစ်နေရတာကိုလည်းဖော်ပြထားပါတယ်။နိဂုံးတက်မှာတော့စစ်ဘိုလ်ချုပ်ဟောင်းတယောက်အနေနဲ့မဟုတ်ဘဲလယ်သမားသားအမှန်တကယ်ပြုပြင်ပြောင်းလဲရေးလုပ်မဲ့သူတယောက်အနေနဲ့သူရဥရွှေမန်းကရွာသားတွေကိုစီယုံခဲ့ပုံတွေနဲ့တခါဥရွှေမန်းရဲ့မဲဆန္ဒနယ်က NLD ပါတီဝင်ဦးသေးဝင်းကလည်းဥရွှေမန်းရဲ့မဲဆွယ်စီယုံရေးကိုလာရောက်ခဲ့ပြီးရွေးကောက်ပွဲမှာဥရွှေမန်းနိုင်လိမ့်မယ်လို့သူထင်တဲ့အကြောင်းနဲ့ရွာသားအများစုကဥရွှေမန်းကိုအတော်လေးလေးစားကြတဲ့အကြောင်းနဲ့စောင်းမဖို့အဆုံးသတ်ထားပါရဲ့ရှင်တခါတောက်ကြနေထုံနိုင်ငံတကာသတင်းစာမျက်နှာတွေပေါ်မှာမြမကြောက်စိန်ဈေးကွက်အကြောင်းအတော်လေးရေးသားကြတာကိုတွေ့ရပါတယ်ဒီထဲကကြောက်စိန်အကြီးကျယ်လူရဲမှုနဲ့မြမပြည်ရဲ့ဘီလီယံပေါင်းများစွာတိတ်တဆိတ်ခိုးယူမှုဆိုတဲ့ခေါင်းစဉ်နဲ့ဆောင်းမရှင် Francis Wade ရဲ့ရေးသားချက်ကိုအခုဆက်လက်ပြီးတော့ပြောပြပါမယ်ဆောင်းမအစမှာတော့မြမနိုင်ငံရဲ့တရားဝင်နဲ့တရားမဝင်စီးပွားရေးလုပ်ငန်းတွေမှာဟိုးရင်ကလေးကလွှမ်းမိုးထားခဲ့တဲ့စစ်တပ်နဲ့ဆက်နွယ်သူတွေစီးပွားရေးလုပ်ငန်းရှင်တွေနဲ့ဘိန်းပြင်းတွေကနေတိုင်းပြည်ဗန္နာဖြစ်တဲ့ဒေါ်လာဘီလီယံပေါင်းများစွာတန်ဖိုးရှိတဲ့ကြောက်စိမ်းတွေကိုအကြီးအကျယ်ခိုးယူနေတဲ့အကြောင်းမိမောင်းထုတ်ပြထားတဲ့ Global Witness လက်စားမှုစောင့်ကြည့်ရေးအဖွဲ့ရဲ့အစီရင်ခံစာကိုဖော်ပြထားပါတယ်။ဒီကြောက်စိမ်းတွေကအိန္ဒိချင်းတရုတ်နိုင်ငံကိုအဓိကဝင်ရောက်နေတာပါ။အဲ့ဒီတည်းက50ကနေ80ရာခိုင်နှုန်းလောက်ဟာနယ်စပ်ဖြတ်ကျော်ပြီးတော့တရားမဝင်ဝင်ရောက်နေတာဖြစ်တယ်လို့ဆိုထားပါတယ်။ဒါအပြင်အဲ့ဒီကနေရရှိခဲ့တဲ့ငွေတွေဟာလေလူလူအသုံးစရိတ်ထက်ဒါနဲ့ဆက်ဆက်နေသူတွေရဲ့အိတ်ကတ်တွေတဲ့ဟိုပဲရောက်ရှိနေတယ်လို့လည်းဖော်ပြထားပါဗျ။စက္ကွန်နဲ့နှစ်ကြာပြစ်ခတ်ရဆဲထားပြီးမှတကြောပြန်စစ်ပွဲတွေပြန်ဖြစ်ခဲ့ရတာဟာကချင်ဒေသအထွတ်ကြောက်စိုင်းအပါဝင်တဘာဝတယံစာတတွေကိုမြန်မာအစိုးရနဲ့တရုတ်ကုမ္ပဏီတွေကလဝက်ကြီးအုပ်ထားတာကြောင့်လဲစောင်းမမှာထောက်ပြထားပါဗျ။2014ခုနှစ်မှာကြောက်စိုင်းရောင်းချမှုတွေကနေခန့်မှန်းခြေဒေါ်လာ31ဘီလီယံထိရရှိခဲ့ပြီးဒီပမာဏဟာမြန်မာနိုင်ငံတရဝင် GDP ပြည်တွင်းထုတ်ကုန်တန်ဖိုးရဲ့48ရာခိုင်နှုန်းနီးပါးရှိနေတာမို့အဖိုးတန်ကြောက်တွေကိုကြောက်မြက်ပြပွဲမှာတရဝင်ရောင်းချရတဲ့ဆိုတဲ့ငွေပမာဏ 3.4 ဘီလီယံထက်အများကြီးကွာနေတာပါ။ဒ ဒါ့အပြင်ဒီကြောင့်မြတ်တူးဖော်တဲ့လုပ်ငန်းတွေကိုဘသူတွေကပိုင်ဆိုင်ကြတယ်ဆိုတာကိုလည်းဘသူကမှမသိကြဘူးဆိုတဲ့အကြောင်း Global Witness ရဲ့ပြောဆိုချက်တွေကိုကိုးကားထားပါတယ်အဆုံးသတ်မှာတော့ဒီအချက်တွေကိုကြည်ကျင်းအဖြစ်မြန်မာနိုင်ငံမှာအကျင့်ဖြတ်ခြားစားမှုတွေဘလောက်ထိဖြစ်ပေါ်နေသလဲဆိုတာကိုလည်းပြသရရောက်တယ်လို့ဆောင်းမအောင်ညှိကုံးချုပ်ထားပါတယ်
ခုဆက်လက်ပြီး American Style Indian သုံးအင်္ဂလိပ်စာသင်ခန်းစာအစီအစဉ်ကိုထုတ်လွှင့်ပေးပါမယ်။ဒေါ်လှလတန်းကတင်ဆက်ထားပါဖြစ်ပါတယ်ခင်ဗျာ
။ဒီနေ့မနေ့တည်းတင်ပြပေးမယ့် item အသုံးကတော့
Call it a day
ဖြစ်ပါတယ်။စာလုံးပေါင်းက CALL call ကခေါ်တာIT it ga tuku ku go yi nyu ne nan za phit bi a ga tuku dey day ga ye so ro sakai khung ye dai yai dey be ga ro yet yet ko kho lite da bo idiom dey be ga ro di ni atwet do di mya be lou ni da ko a long yat bi na ro me a lou tain no me so de dey be ko saung ma de di thong ne pat tit bi george groupe de u ma ko na sin chi ja ya aw
I'm so tired After working the whole day on the accounts, I'm calling it a day.
We see ni ne patte lu tini long lu lu ni ro chino tei ku pi man ni bi bia chino ro di ni ro lu tei no me lu di bi ya ba de uma ko naw ta khaw na sin chi ja ya aw
I'm so tired after working the whole day on the accounts. I'm calling it a day.
Di ni atwe do di mya be.လုံနေတာကိုအလုံးရပြီးနားတော်မင်းအလုတ်သိမ့်တော်မင်းဆိုရင် idiom အသုံးရဘယ်လိုပြောမလဲ
call it a day
လို့ပြောလို့ရပါတယ်အဲ့ဒါကတော့ဒီနေ့မနေ့တည်းတင်ပြခဲ့တဲ့ idiom အသုံးပဲဖြစ်ပါတယ
်အခုဆက်လက်ပြီးတော့မြန်မာနိုင်ငံမှာအမျိုးသမီးတွေရဲ့ဘဝလုံခြုံရေးနဲ့အခွင့်အရေးကိုအကာအကွယ်ပေးနိုင်တဲ့ဥပဒေတွေပြဋ္ဌာန်းနိုင်ဖို့လွှတ်တော်မှာအမျိုးသမီးကိုယ်စားလှယ်တွေအများပြားလိုအပ်နေတယ်လို့လူပောင်တက်ဒီမိုကရက်တစ်ပါတီရဲ့မြင်းကြံမြို့နယ်ပြည်သူ့လွတ်တော်ကိုယ်စားလှယ်အဖြစ်ဝင်ရောက်ရှင်ပြိုင်မဲ့ဒေါ်တင်တင်ချိုက VOA ကိုပြောပါတယ်ဒီတစ်ပတ်အမျိုးသမီးကဏ္ဍအတွက်မတ်အင်ဂျင်နိုင်ကဆက်သွယ်မေးမြန်းပြီးတင်ဆက်ထားတာဖြစ်ပါတယ်ခင်ဗျာ
အခုမတ်တတင်ချိုကဒီ DPNS ပါတီရဲ့အမျိုးသမီးကိုယ်စားလှယ်လောင်းတဦးနေနဲ့အခုမြင်းကြံမှာဝင်ရောက်ရှင်ပြိုင်မဲ့နောက်ဆုံးအခြေအနေကိုပြောပြပါအောင်ရှင
်ကျွန်တော်ကမြင်းကြံမေဆန်ကနေပြည်သူ့လွတ်တော်ဝင်ကြိုင်မှာပါရှင်ကျွန်တော်တို့စီးရေးသွားတဲ့နောက်ဆုံးအခြေအနေကတော့ကျွန်တော်တို့ကဒီကုတ်ပွဲလို့ခေါ်ရလဲရပိုင်းမဲ့လူရယ်ဆိုတော့ကျွန်တော်တို့သွားရမယ့်နေရာကရွာပေါင်း180ရှိပါတယ်အဲ့ဒီမှာကျွန်တော်တို့သွားရမယ့်ရွာက100ခုလောက်ပဲရှိမှာတော့တယ်အဲ့ဒါဆိုတော့အခုစီယွန်သွားတဲ့အခါတွေ့ရတဲ့အတွေ့အကြုံကတော့လူတွေကပထမဆုံးနေပြီးဖို့စိတ်ဝင်စားအောင်ကိုကျွန်တော်တို့တော်တော်ပြောနေရတယ်သူတို့ကသူတို့ရဲ့အခြေအနေကဘယ်လိုလဲဆိုရင်အခုကျွန်တော်မနေ့ကိုနိုင်တော့တိုင်းကြော်ရည်ဒီမှာလူမရှိဘူးဒီလိုလုပ်နေတဲ့လူအားလုံးကရှားထဲမှာရောက်နေအခုချိန်ကဒီဘက်ကစီးရွက်ကြီးဆိုင်တဲ့အချိန်ဖြစ်တယ်အဲ့ဒါဆိုတော့စီးရွက်ဆိုင်တဲ့ပြီးလို့ရှိရင်သူကຢာခင်းနဲ့တော့တွားနေတယ်သူပြန်လာတဲ့အချိန်က3နိုင်4နိုင်မှပြန်လာတယ်အဲ့တော့ကျွန်တော်သူမရှိတဲ့အခါကျရှိတဲ့လူကိုကျွန်တော်တို့ပြောရတာဖြစ်တယ်လေဒါနဲ့တော့အခက်ခဲရှိပါတယ်နောက်ပြီးတော့ကျွန်တော်တို့လူပေါင်းတဲ့ဒီမိုကရက်တစ်ပါတီကလည်းလွန်ခဲ့တဲ့28မြေထဲကရှိခဲ့တဲ့ပါတီဖြစ်ပေမဲ့အခုချိန်မှာလူတွေအလုံးကတတော်များများမီးရောသွားပြီအဲ့တော့ကျတော့ပါတီရောကုကုကူရောအရင်ဆုံးမိတ်ဆက်နေရတယ်မိတ်ဆက်နေရတဲ့အခါကျတော့ပါတီနဲ့မျိုးမလုံးဝမကြားဘူးဆိုတော့ပါတီတမိုင်းကြောင်းချီပြီးတော့ပြင်ရှင်းနေရတယ်အဲ့ဒီအတွက်လည်းကျွန်တော်တို့တော်တော်အချိန်ပေးရပါတယ်ပြီးတော့အမျိုးသမီးတွေကသူတစ်ဖက်ယူကောက်ပွဲဆိုတော့သူတို့တော့အရေးမကြီးဘူးလို့သူတို့ယူဆနေပုံရတယ်အဲဒါကြောင့်မို့အမျိုးသမီးတွေဒီလည်းအမျိုးသားတွေနဲ့တန်းတူအခွင့်အရေးရှိရယ်ပြီးတော့နိုင်ငံသားတိုင်းကမေးပြီးဖို့တောင်းဝန်ရှိရဆိုတော့ပဲကျွန်တော်တို့တော်တော်ရှင်းပြနေရပါတယ်
အဲ့တော့ဒီရွေးကောက်ပွဲအပေါ်မှာတိမ်မျှော်လင့်ချက်မရှိဘူးဆိုတာမျိုးမတင်တင်ချိုးတို့တွေ့ရတဲ့ခါကျတော့ဒီအမျိုးသမီးတူသူတို့ရဲ့ဘဝတွေမြင့်တင်နိုင်ဖို့ဘာတွေဆက်ပြီးတော့ဟိုဆောင်ရွက်ဖို့လိုနေလဲဆိုတာရောသုံးသပ်မိလဲရှင
်ကျွန်တော်ဒီလိုသုံးသပ်မိရဲ့အခုသူတို့မှာအမျိုးသမီးတွေကအများဆုံးအားဖြင့်ဒီဘက်မှာတောင်းရအလုပ်ကိုလုပ်ကြရတဲ့အမျိုးသမီးတွေများတယ်များတဲ့ခါကျတော့သူတို့ရဲ့ ဒီထက်ပိုပြီးရွေးကောက်ပွဲကိုစိတ်ဝင်စားဖို့ဆိုရင်ဒီထက်ပိုပြီးအကြည့်ညာရဲ့အများကြီးမြင်ပြရမယ်အခုကျွန်မတို့ကျွန်မလေလေးရတဲ့အထိလိုက်ပြီးတော့ကျွန်မရှင်းပြသူတို့ရှင်းပြရတဲ့အခါကျသူတို့အလိုစကူလက်ခံတယ်ကျွန်တော်တို့ပြောတာကိုလက်ခံတယ်ဆိုရင်လက်ခံပြီးဆိုကြရတာကျွန်တော်တို့ပထမဆက်အောင်လို့အဲ့တော့ကျတော့ကျွန်မကအမျိုးသမီးတွေဒီတန်းတူအခွင့်အရေးရဖို့အတွက်အမျိုးသားရင်းနဲ့တန်းတူအခွင့်အရေးကျွန်တော်တို့မှာရှိတယ်အဲ့တော့ကျတော့ကျွန်တော်တို့တန်းတူအခွင့်အရေးရဖို့အတွက်ဆိုလို့ရှိရင်ကျွန်တော်တို့ပထမအဆုံးဒီကောကျွန်တော်တို့လည်းစိတ်ဝင်စားရလိမ့်မယ်မင်းထင်ရလိမ့်မယ်အဲ့တော့ကျတော့ကျွန်တော်တို့အမျိုးသမီးချင်းချင်းကာကွယ်စောင့်ရှောက်ဖို့ဆိုရင်ကျွန်မတို့ကသို့တော်လည်းမှရိုက်သွားဖို့အတွက်ကျွန်တော်တို့အမျိုးသမီးတွေကျွန်တော်တို့အရင်ဆုံးမြင်ပြရလိမ့်မယ်အဲ့ဒါဘာဖြစ်လို့လဲဆိုတော့ကျွန်တော်တို့ပြီးခဲ့တဲ့ဆက်တော်တတန်းကိုလည်းကြည့်အမျိုးသမီးတွေကိုကာကွယ်ပေးနိုင်တဲ့ဥပဒေမျိုးကိုဘယ်အမျိုးသားတွေကမှထားပြီးတင်သွင်းလို့ဆိုတော့ကျွန်တော်တို့အမတန်နဲ့အရှိတလောက်ကိုဖြစ်တယ်ဒါကြောင့်မို့ကျွန်တော်တို့အမျိုးသမီးသို့တော်လည်းရောင်းမအမျိုးသမီးကိုကာကွယ်ပေးနိုင်တဲ့ဥပဒေကိုကျွန်တော်တို့ကြိုးစားရမယ်ကြိုးစားကိုကြိုးစားရမယ်ဒါကြောင့်မို့ကျွန်တော်တို့အမျိုးသမီးကိုမေးပေးပါလို့ကျွန်တော်ကဒီလိုလိုက်ပြီးတော့ဖြေပြီးတော့ပြရတယ
်ဟုတ်ကဲ့မက်တင်တင်ချိုဝင်းရှင်ပြိုင်မဲ့ဒီမဲဆန္ဒနေမြေမှာ NLD တို့USDP တို့လိုဒီပါတီကြီးတွေပေါ့နော်သူတို့ရဲ့မဲဆွယ်စည်းရုံးရေးအခြေအနေအဲ့ပေါ့လူထုထောက်ခံတဲ့အခြေအနေရောဘယ်လိုတွေ့ရလဲရှင
် USDP ကတော့ကျွန်တော်တော်တော်များများကသူတို့သုံးစီကမှအဆင်မပြေဘူးလို့ပြောပါတယ်။ဟိုအနွန်ဒီကတော့ဒေသပေါင်း၄ဘာလောက်နိုင်တယ်လို့ကျွန်မထင်တယ်။လူလူတို့ထောက်ခံမှုကအမီစုပါတီကိုထောက်ခံတာကအမီစုကိုပုံထောက်ခံနေကြရဖြစ်တယ်လေ။အဲတော့ကျတော့ကျွန်တော်ထင်ပါတယ် NLD နိုင်ပါလိမ့်မယ်
။ဒါပေမဲ့မက်တင်တင်ချိုတို့ကလည်းအမျိုးသမီးကိုယ်စားလှယ်လောင်းတအုပ်အနေနဲ့အထူးသဖြင့်ဒီ NLD နဲ့ချင်းပြိုင်တဲ့ခါမှာရောဟိုတွေ့ရတဲ့အတွေ့အကြုံတွေကဘယ်လိုရှိလဲရှင်
။တချို့ရွာတွေကတော့လေကျွန်တော်တို့ကကျွန်တော်တို့ပြင်ပပါတီအနေနဲ့လေးစားမှုထားပါတယ်အဲ့တော့ကျွန်တော်တို့ကိုယ်တိုင်ကကျွန်တော်တို့ကမဟာမိတ်လို့ကျွန်တော်တို့အသတ်မှတ်ထားတဲ့ပါတီဖြစ်တယ်။ဒါကြောင့်မို့ကျွန်တော်တို့ကတော့ဘယ်ပါတီတစ်ခုခုကိုမှလူပုဂ္ဂိုလ်ဖြစ်စေပါတီကိုဖြစ်စေကျွန်တော်တို့တိုက်ခိုက်ပြီးတော့ပြောဆိုခြင်းတော့မရှိဘူး။ဒါပေမဲ့ကျွန်တော်တို့ပါတီကိုတော့ပါတီငယ်လေးတွေကလာစီရောရှင်ကိုတိုင်းချီပြူရှင်မှာပဲသတိရပြီးတော့အမှန်တကယ်ရပြီးတော့မေးပြတာကအမှန်ဆုံးဖြစ်မယ်။ဒီလိုရှင်သူတို့ကလွင်ကျန်တဲ့ပါတီကြီးဒီဖြစ်မြင်နေတာဖြစ်တယ်သူတို့ alignment ဒီလိုကြောရင်ကြားရတော့အတော်ဝမ်းနဲ့ဆရာကောင်းတယ်ဘာဖြစ်လို့လဲဆိုတော့ကျွန်တော်တို့ပါတီကြီးလွန်ခဲ့တဲ့28မိနစ်ကလေးကကျွန်တော်တို့ NLD ပြီးရင်ဒုတိယအင်အားအကြီးဆုံးကျောင်းတော်ပါတီဖြစ်ခဲ့တယ်အဲတော့အဲ့ဟာကိုတော့နားလည်လေနားလည်ပြီးလက်ခံလေလက်ခံထားရလိမ့်မယ်လို့ထင်တယ်အဲတော့ကျတော့အဲ့ဒီလူမျိုးသင်ရင်ပါတီဖြစ်တယ်ဆိုရဟာမျိုးကြီးပြောထားတဲ့ခါကျကျွန်တော်တို့အဲ့ဒါတော်တော်လိုက်ရှင်းနေရတယ်။
အဲ့တော့ဒီလိုမျိုးပါတီကြီးတစ်ခုဘက်ကနေပြီးတော့သူတို့ပြိုင်ဘက်ပါတီငယ်တွေပေါ်အဲ့လိုပြောဆိုတာမျိုးတွေအဲ့ဒါတွေကဟိုရွေးကောက်ပွဲကော်မရှင်ကချမှတ်ထားတဲ့စီမင်းစည်းကမ်းတွေကိုချိုးဖောက်နေသလားမက်တင်တင်ချိုးတို့ဘက်ကရောရွေးကောက်ပွဲကော်မရှင်ကိုတင်ပြတာမျိုးရောရှိပါလားရှင်
။ကျွန်တော်တို့ဘက်ကမတင်ပြပါဘူးဘာမှလည်းမတုံ့ပြန်ပါဘူးကျွန်တော်တို့ဒီဟာကမှားနေတယ်မဟုတ်ဘူးဆိုတော့လည်းကျွန်တော်တို့ပြန်ပြီးဖြေရှင်းပါတယ်အဲ့ဒါဘာလို့လဲဆိုတော့ကျွန်တော်တို့ဒီကျဲကိုနားနဲ့ဆက်ဆက်ကြားရတာလည်းမဟုတ်တဲ့အတွက်ကျွန်တော်တို့ကဒီဟာကိုဖြေရှင်းပြန်မလုပ်ဘူးလို့လည်းကျွန်တော်တို့ယူဆတယ်ဒါကြောင့်မို့ကျွန်တော်ယူဖို့ပဲကော်မရှင်လည်းဘာမှသွားပြီးအကြောင်းကြားတာမျိုးမရှိပါဘူ
းဒီမဲတင်တင်ချိုဝင်ရောက်ရှင်ပြိုင်မဲမဲဆန္ဒနယ်မြေဘက်မှာဒီရွေးကောက်ပွဲကော်မရှင်ဘက်ကဆောင်ရွက်ပုံတွေကိုရောဘယ်လိုမြင်လဲရှင
်ဒီကံမဲဆန္ဒနယ်မှာတော့ဒီကဘကမရှင်ရလေကျွန်တော်တို့ပုံမှန်အန္တန်အဆင်ပြေပါတယ်တော်တော်လေလက်ရဲရဲနဲ့သူလုံးဆရာရှိရာကိုပူပေါင်းပြီးလှုပ်ဆောင်တာကိုတွေ့ရပါတယ
်ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကသူတို့ညင်ညာချက်တွေထုတ်တဲ့ထဲမှာရွေးကောက်ပွဲနေကြလို့ရှိရင်ဟိုဝစ်ဆောင်ကိစ္စဒီကိုယ်စားလှယ်လောင်းနေကိုသူတို့ကန့်သက်ချက်တွေထုတ်တော့အဲ့ဒီပုံမှန်ရောဒါတရားမျှတမှုရှိလားမရှိဘူးလားထုတ်တင်လားမထုတ်တင်ဘူးလားဆိုတာမတ်တင်တင်ချိုးဘယ်လိုမြင်ပါလဲရှင်
ဒါကမထုတ်တယ်ဘာဖြစ်လို့လဲဆိုတော့လူတယောက်မှာသူ့ကိုယ်ပိုင်လွတ်လပ်ခွင့်မယ်လေအဲ့ဒီမှာကိုကဒီမိုကရေစီဆိုတာဘယ်လိုမှအခြေခံမရှိတော့ဘူးလို့နော်လူတယောက်ရဲ့သူ့ရဲ့ဝန်ဆောင်ရမှုကိုလိုက်ပြီးချုပ်ချယ်ကန့်သတ်နေမှာတော့ဒီရွေးကောက်ပွဲကဘယ်လိုတရားမျှတတော့မှာလဲကျွန်တော်အဲ့လိုမြင်တယ
်လူပေါင်းတဲ့ဒီမိုကရက်တစ်ပါတီကတကယ်တမ်းမဲဆန္ဒနယ်မြေမှာပါတီကြီးတွေအထူးသဖြင့် NLD လိုလူထုထောက်ခံမှုများတဲ့ပါတီကြီးတွေပြန်ရမှန်းတည်ရတာနဲ့ရှင်ပြိုင်ပြီးတော့ဗောနော်အမျိုးသမီးလွတ်တော်ကိုစလဲလောင်းတူဦးအနေနဲ့ဝင်ရောက်ရှင်ပြိုင်ရတဲ့အဓိကရည်ရွယ်ချက်ကဗောဘာပါလဲရှင
်ကျွန်တော်တို့အဓိကရည်ရွယ်ချက်ကတော့လွန်ခဲ့တဲ့28မိနစ်ကနေဒီနေ့အချိန်ထိကျွန်တော်တို့ဒီသူတွေရှိကသူတစ်ဖြင့်ကျောင်းသားရေးရှိကအလူသမားတွေနဲ့အတူတူလေသမားတွေနဲ့အတူတူအမျိုးသမီးခွင့်ပြုခလေးတင်ခွင့်ပြုကျွန်တော်တို့ကိုစမ်းမြန်ဆန်းရှိသလောက် တော်တော်ပြန်ပါနေကျွန်တော်လုတ်ခဲ့တယ်ခုချီခုချိန်ချီတယ်ကျွန်တော်လုံနေတော့မယ်အဲ့တော့အဲ့ဒီအတွေ့အကြုံတွေနဲ့အဲ့ဒီကျွန်တော်တို့ဖြတ်တန်းမှုတွေနဲ့လည်းကျွန်တော်တို့ယူကောက်ပွဲဝင်တာဖြစ်တယ်အဲ့တော့ကျွန်တော်တို့ဘယ်ပါတီပဲဘယ်လောက်ကြီးတဲ့ပါတီပဲကျွန်တော်တို့အတိုင်းပဲဖြစ်နေဖြစ်နေကျွန်တော်တို့ကကျွန်တော်တို့ကိုကိုကိုကြုံကြည့်မှုရှိတယ်။ဒါကြောင့်မို့မေးပေးခြင်းမပေးခြင်းဒီပြည်သူလူထုရဲ့သဘောဆန္ဒပဲဖြစ်တယ်။အဲ့တော့ကျွန်မကတော့ကျွန်မဟိုပြောရရင်မေးရွေးကောက်ပွဲနိုင်ပြီရှုံးပြီဆိုတော့ကျွန်မတို့တော့အထူးကမကြောက်ဘူး။ရွေးကောက်ပွဲမှာကျွန်မကိုမေးပေးလိုက်တဲ့ကျွန်မတမင်းမမီရဲတော့ဘယ်သူမှမရှိဘူး။ကျွန်မအခုတွားတဲ့လောက်ရွာရင်မှတော်တော်များများကကျွန်တော်တို့ထောက်ခံပါမယ်အပြေးပါမယ်ဆိုရဲခရီးအများကြီးရခဲ့ပြီးရဆိုတော့ကျွန်မကိုမေးပေးမိချင်တယ်မှာဒီမေးပေးနိုင်တယ်လူနှစ်သိန်းတော့ရှိတယ်။ဒီနှစ်သိန်းကျော်မှာကျမကမင်း5000မရတဲ့ဆိုရင်တော့အဲ့ဒီမင်း5000ရှိတဲ့မဲဆန္ဒရှင်5000ရဲ့သူတို့အသေးစားပေးလိုက်တဲ့မဲတပြောင်ကျွန်မတန်ဖိုးထားရမှာပါ။အဲ့ဒီ5000တော့ကျမမှာမင်းချမ်းမှာမင်းချမ်းဒေတာမှာကျမတောင်းရှိသွားပြီ။သူတို့တောင်းယူရလိမ့်မယ်။ကျမအမျိုးသမီးကိုပို့ပြီးကောက်ရလိမ့်မယ
်။
အမျိုးသမီးကဏ္ဍကိုနားဆင်ကြရတာဖြစ်ပါတယ်ခင်ဗျာအခုဆက်လက်ပြီးသိပ္ပံနဲ့နီးပညာကဏ္ဍမှာနက္ခတ္တရာပညာရဲ့နောက်ဆုံးဆိုင်တွေ့ဆုနောက်ဆုံးတွေ့ရှိချက်တွေကိုအမေရိကန်နိုင်ငံအီလီနွိုက်တက္ကသိုလ် Spoon River College ကနက္ခတ္တရာပညာရှင်ဒေါက်တာဝင်းတာထွေးနဲ့ဒေါက်ခင်မျိုးသက်ကတွေ့ဆုံမေးမြန်းထားတာကိုနားဆင်ကြရမှာဖြစ်ပါတယ်ခင်ဗျာ
ကဘာလိုဂျိုးတစ်တွေထပ်ပြီးမွေးဖွားနိုင်နေဆိုရက်နက္ခတ္တဗေဒပညာရှင်တွေရဲ့နောက်ဆုံးတွေ့ရှိချက်ကို Illinois ပြည်နယ် Spoon River College ကနက္ခတ္တဗေဒပမောက္ခဒေါက်တာဝင်းတာထွေးကပြောပြခဲ့တာပ
ါကဘာလိုအရွယ်အစားရှိပြီးတော့ကဘာလိုဂျိုးတစ်တွေထပ်ပြီးတော့မွေးဖွားနိုင်ဖို့အခြေအနေရှိတယ်ဆိုတာလေးနဲ့ပတ်သက်ပြီးအဲဒီပင်းရဲ့ဒီရှာတာရှိပီးသားတွေရှာတယ်အခုကသူတို့ထပ်ပြီးတော့တွေ့ရှိတာကဘာလူမျိုးဂျူတွေနောက်ထပ်ထပ်ပြီးမွေးဖွားဖို့ရှိနေသေးတယ်ဆိုပြီးတော့ပြောဆိုတာအဲ့ဒါလည်းဒီလထဲမှာပဲသူကဒီ Royal Astronomy Society ဆိုခေါ်တဲ့တော်ဝင်နက္ခတ္တပညာရှင်အဖွဲ့ကြီးကနေပြောဒီလထဲမှာထုတ်ပြန်ထားတာတော့ဒီစက်ချဝလာဒီဇာတွေကကျွန်တော်တို့လုံခဲ့တဲ့နှစ်အမောင်4,600လောက်မှာဒီတော့နေမိသားစုကြီးကဟိုဝေဖောက်ခဲ့တာပေါ့အဲ့ဒီတော့တွင်မှာပါဖြစ်တယ်ဆိုတော့ကဘာလူမျိုးဂျူတွေကကျွန်တော်တို့ဒီစက်ကြဝလာတွေမှာ800ခန်းလုံးလောက်စက်ကြဝလာနှစ်မှာဒီမွေးဖွားပြီးအရှင်တိုင်ကြီးထွားနိုင်တဲ့နေပယ်ထဲမှာနေတယ်လို့ဆိုပြီးတော့သူတို့ကပြောထားတာပေါ့နောက်တစ်ခုကလည်းဒီနေမိသားစုကုန်ဆုံးတဲ့နောက်ထပ်နှစ်သန်းပေါင်း600လောက်မှာနောက်ထပ်ဒီကဘာလူမျိုးဂျူတွေ92ရာခိုင်နှုန်းတော့ထပ်ပြီးတော့မွေးဖွားပေါက်ဖွားနိုင်နေသေးတယ်လို့သူကယူဆချက်တကူအဲ့ဒါလည်းဒီ Space Telescope Society အစားအစစ်စတူလို့ခေါ်ရဲဟို Maryland မှာရှိပါတယ်အဲ့ဒီကနေပြီးတော့စာရေးဆရာ Peter Bruce ဆိုတဲ့သူကနေပြီးတော့ဒီကောင်းလို့တင်ပြထားတာဖြစ်ပါတယ
်ဟုတ်ကဲ့ဆရာဆက်ဒီယူဆချက်ကဒီသူကဘယ်လိုတွေ့ရှိချက်တွေပေါ်မှာအခြေခံပြီးတော့သူကပြောရပါတယ်ဆရာဒီလိုကောက်ချက်ချတာပါလဲ
ဟောဒါလည်းလေဟိုပါလေကျွန်တော်တို့ဒီ NASA နေပြီးတော့တင်ထားတဲ့ဟို Hubble Space Telescope ကိုရဲ့အာဂါဒါကြီးမှန်ပြောင်းကြီးရဲ့နောက်တစ်ခါတခြားဒီဂျိုတစ်တွေရှာနေတဲ့ Kepler Space Observatory ဆိုရဲ့ဒီအဖွဲ့အစည်းတွေကနေရရှိထားတဲ့အခြေအနေတွေပေါ်မူတည်ပြီးတော့သူကသုံးသပ်တင်ပြထားတာဖြစ်ပါတယ
်ဆိုတော့ဒီလိုမျိုးနေတွေဒီကဘာလိုဂျိုတွေအရင်တော့ကလည်းရှိတယ်ပေါက်ဖွားတယ်နောင်လည်းပေါက်ဖွားမယ်ဆိုတဲ့သဘောလားပါလားဆရာ
ဟုတ်ပါတယ်ဟုတ်ပါတယ်ဒါပေမဲ့တခုတော့ရှိတာပေါ့လေဘာလဲဆိုတော့အဲ့ကျွန်တော်တို့ဒီပြဆင်းရကြည့်လို့ရှိရင် Hubble ပံပြောင်းကြီးကနေပြီးတော့ရရှိထားတဲ့အခြေအနေတွေအရဆိုရင်တော့ကျွန်တော်စက်ကြဝဠာဒီဇာကာလတွေကဆာလို့နှစ်တန်ပေါင်း1000လောက်တွင်မှာပါဖြစ်တယ်ဆိုတော့နေတွေဖြစ်တယ်မှုအများကအများဆုံးပါပဲနေတွေပေါက်ဖွားတဲ့မှုကအများဆုံးပဲဒါဘာကြောင့်လဲဆိုတော့နောက်တော့လည်းဒီ Hydrogen တို့ Helium တို့ဒါကတော့အခြေခံကြွတ်ထူတွေကနေပြီးတော့နေတွေအကျိုးတွေဖြစ်ရတာဟုတ်ဒါရီရလည်းမဖြစ်လဲဆိုတော့ဒီနှုံးကတိတိပြေးချလာတယ်။အခုဆိုရင်ဒါပေမဲ့ဒီဟိုက်ဒရိုဂျင်နဲ့ဟီလီယံတန်ငွေတွေကစစ်တော်လည်းအများကြီးတော့ရှိနေသေးတာပဲ။ဒါပေမဲ့လို့နောက်ထပ်ပေါက်ဖွားမှုမွေးဖွားမှုဆိုတာကြတော့ပေါက်တော့ပေါက်ဖွားမှုနဲ့ဒါပေမဲ့သူကမွေးဖွားနှုံးကလည်းပြေးချလာတာကိုတွေ့ရပါတယ်။ Siapa di negara kita ni mana macam tu sih tu sih, kebalu mewu jodoh tu bau kuala buah, lama tak jatuh dia, ni hari sih dia. So, oh tu dia ni mui tu pasal tu apa tu dia boleh, tu apa ni dia, kalau dia negara kita ni mana, lama tak jatuh dia, ni hari sih dia tu jangan lama tak, curi tak biar bau kuala buah beli tu apa, kamera tak siapa.
Soalnya, lama di kebalu mewu tak sih dia. Sendami jadi nenek Yesi melu jual juri, pelak mian-mian sih ni balas ya.
Atau apa? Bukan apa ya, orang kebalum itu Yesi ni dah juri ya. Kanggui dandan mana me? Nampang terhalau sih nanti sih dia lu jual tawar le. Di luar tercakap nampang terhalau sih ni le, galaksi tu kau ni kanggui dandan. Tercakap kanggui dandan mana? Alahadu kita ni alah kebalum itu juri sih ni jalan. มันเป็นสัญญาณที่นั่นว่าในกองที่นั่นเรียกมันมีเมลกิวเลอร์คนเองในกองที่ดังก็ติดเชื้อที่โอเจอร์ดูกาแล็กซี่มาพบดันแม่ลูกแต่ช้าลงที่มาเลยกาแล็กซี่คลาสเตอร์ลูกคนเองในกองมีดันสูจีเลยเนี่ยแล้วก็ที่นั่นเนี่ยโอ้ในกองมีดันเป็นดรอปกาแล็กซี่ลูกคนเองอันนี้เรื่องมาเลยในกองมีดันแค่ปูนี้มีอะไรดังเว่ยดังทุเรศีเนี่ยตัวจำลู นั่นก็มาตัวเรามาปูดีกว่าที่เนรีจูเลียพิบูอาจารย์นี่ว่าปูมีอะไรรู้สึกว่าแต่คนที่มาเนี่ยว่าบางทีเนี่ยส่วนที่เราเสียใจว่าอย่างเนี่ยอ่ะเส้นมันจะเส้นเดียวเนี่ยที่คู่อะไรที่คู่เวียดีเดียวอย่างที่เราอยู่ใจเขาจะเราโอ้นั่นหมายที่จูเลียพอพอแล้วมาตัวมาสิ่งนี้เนี่ยแต่สิ่งนี้เนี่ยอ่ะพิบูจะเอาเรื่องมือเนี่ยนั่นก็เป็นเรื่องสิ่งนี้ส่วนเรา
โอ้ใช่มาตลอดเลยขมารู้ว่าตลอดแค่ละบาลีไหมโอเคมาเสียคุณรู้บ่เนาะที่นักการเบรดเป็นยังไงกบาดล้วนมาบ่เนาะกบาดจะจุดที่เดชานี่เลยกบาดจะจุดที่เนี่ยพัฒน์ไปรู้ลีลาหูเรื่องนี้เลยเมื่อมาเนี่ยมาเอาเสียเสียเมื่อมาเนี่ยเนี่ยตัวนี้เลยเสียเลยเมื่อมาเนี่ยมาเอาเสียโอเคบลูบาร์บลูมิวตุกเดตนาเรื่องนี้เลยเนาะเอเดียนี่เนี่ยเปรียบเปรียบเสีย
ตอนนี้ยังคงมาเลยเสียแต่ก็ตั้งใจนู่นเนี่ยที่เชื่อเสียเสียมาเลยที่มหาดิบันบ่อยปาร์กูบาร์อีกตัวหนึ่งตัวเนี่ยที่อื่นยังลงนิจามาเลยตัวเด็กน่าลงนิจามาเลยแต่พี่เราแมนเลียเสียมาอีกตัวเคสวินโดตัวยูโรโซลูชันเนี่ยก็ว่าได้เสียเนี่ยพัฒน์ไปแล้วในยังเด็กก็พัฒนาอยากทำเช่นเดียวกับมูดีพี่เราตัวเด็กน่าลงนิจามาเลย โอ้ดังนั้นตอนนี้เราเห็นว่าคอสโมโลจีโลกคอยอากาศตอนนี้ปัจจุบันนี้ตัวโลกนี้มันเลยโอ้เสียมาอีกโลกจะเราเลยคุณอาอีกโลกหนึ่งโลกคอยอ่ะดีจุดที่ดีเนี่ยปัจจุบันตัวนี้ตัวโลกนี้โลกนี้จะมาเลยโอ้ดีไปอย่างที่ยังเห็นไปก็ตัวนี้ตัวนี้ไปโลกอเมริกาเลยดีเลยที่ว่าเลยโลกนี้เนี่ยโลกนี้จะมาเลยส่วนโอ้ตัวนี้อายาวันตัวนี้เนี่ยตัวมาบีอันนี้พี่เรา
ก็เนี่ยสถานีเนี่ยเราทำอะไรรู้จักที่นี่มาเลยตัวมาบีอันเสียเสมาเลยตัวนี้ตัวนั้นจริงๆใช่จ้าตัวยาวเลยแต่สัญญาที่ดึงมาเสียบิลล์จังเลยคลีเลยเสียบิลล์ที่ดึงมาลงไปดูไปตรงนี้มาเลยในขณะที่เราเป็นยาเช่นเราจะเว้นตาทุยเพื่อจะเจนเลยที่เดินไปด้วยที่ไปเนี่ยนี่เป็นยังไงกันเราที่มาเวยานาอะไรเป็นสิเราจะไปมาเป็นบีส่งยาออกมา
Talking Muta season to Saturday, Taipan and Nibina Kanago Nasengera Piparekmia. VOES and Nimanakin season ago Sala told anybody.
American Soya at Borami Abogu, Tim Piawaro Mission.
Torashimakmia. American Pidanzu Nine, Syrian and Antwin, ISIL, Islamist Seduari Po Chimumbo, Ayo Tong, Chuban and Yama, Luachet Kupite. เชิงวิชาพิเศษเทคโนโลยีมุ่งเดียวกับปีโลกเข้าใจจังจีนยังเก็บไว้สิ่งของมือเรือยาสั่งตัวเอาซีเรียแต่คันนี้สิ่งที่เราดูดีกว่าเลี้ยงเต็นจ้าปีระพิสิกรียาลิตาสิ่งปีระสิ่งนี้กับปีโลกเข้าไปเรียนเอาอเมริกันปีรังสูนี่เนี่ยเต็นนั้นปูชาปีระสิ่งนี้ยาสั่งทารายไปเลยเชื่อเสร็จลงมาสิ่งสองเอชดีกันรอเมริกันปีรังสูก็สิ่งที่ทารายก้าวจังเลยแต่คันมีเป็นไอซ์เชื่อมงี้ตับพอดีด้วย และในปีสี่อัตราบันทึกดัชนีปีเยาว์ปีบาร์เรอเมริกันธรรมดาเย่ไอเซลเชื่อมงี้นั่งเรือกันยี่หม้อพูดดูดีอัตมันเบรดมาโกก้าเดินดาวดีเน่คอนเฟอเรนซ์ก็ปีโลปีโลสกับพิอสุเรนิยามาซีเรียนั่งเงียบไปมาชีเดมาราเมียว အနီးပတ်ဝန်းကျင်လက်ရှိဖြစ်ပေါ်နေတဲ့တိုက်ပွဲတွေကိုထောက်ပြပြောဆိုခဲ့ပါတယ်။ညုံမောင်းတပ်ဖွဲ့တွေအနေနဲ့တိုက်ခတ်နေတဲ့အဖွဲ့တွေပူးပေါင်းဆောင်ရွက်ခဲ့ပါတယ်။ရဲတပ်တပ်အနေငယ်အတွင်တကယ်ကိုသူရဲကောင်းဆန်စွာဆောင်ရွက်ခဲ့ကြတယ်လို့မစ္စတာမက်ကော့ကပြောဆိုခဲ့ပါတယ်။ဒီနေရာမှာမေးစရာဖြစ်လာတာကအဲ့ဒီလူတွေကိုဆွဲထုတ်ပြီးတော့သတင်းပတ်ပေါင်းများစွာလေ့ကျင့်သင်တန်းပေးနေမှာလား။ဒါမှမဟုတ်ရင်သူတို့ကိုဆက်ပြီးတော့တိုက်ပွဲဝင်နေစေပြီးလိုအပ်တဲ့အထောက်ပံ့တွေကိုပေးမလားဆိုတဲ့ကိစ္စဖြစ်တယ်လို့ဆိုပါတယ်။ကျွန်တော်ကတော့နောက်ဆုံးပြောလိုက်တာဟာအဖြစ်ပဲလို့ထင်နေဆိုပြီးတော့ပြောဆိုသွားခဲ့ပါတယ်။ဒီလိုဆက်သွဲပြောဆိုတဲ့အချိန်မှာတွဲဘက်ကာကွယ်ရေးဝန်ကြီးဖြစ်တဲ့ Christine Warmoth ကဒေသခံမြေပြင်တိုက်ခိုက်ရေးတပ်ဖွဲ့တွေရဲ့ထိရောက်အောင်မြင်မှုတွေကိုလေ့လာသုံးသပ်ပြခဲ့ပါတယ်။ဥပမာပြောရရင်ခူပါနီနဲ့တယ်အဘယတ်စတဲ့နေရာတွေမှာတွေ့နိုင်ပါတယ်။ကျွန်တော်တို့လေကြောင်းကတိုက်ခိုက်မှုတွေနဲ့မြေပြင်တပ်ဖွဲ့တွေရဲ့တိုက်ခိုက်ရေးစွမ်းဆောင်မှုတွေကဘလောက်ထိထိရောက်အကျိုးရှိတယ်ဆိုတာကိုမြင်နိုင်ပါတယ်လို့ပြောသွားပါတယ်။ပြီးခဲ့တဲ့နှစ်တွင်ကိုပါနီမာဖြစ်ပွားသွားခဲ့တဲ့အိုက်ဇက်ရီပေါ်ခြေမုံမှုတွေအတွင်းအမေရိကန်ပြည်တော်စုဟာရဲရဲတောက်ဒေသခံတိုက်ခိုက်ရေးသမားတွေကိုအာရဗ်ကတ်ခရစ်စတီယန်ခေါင်းဆောင်တွေတီးခွင့်ရခဲ့တယ်လို့မစ္စတာမက်ကော့ကထောက်ပြခဲ့ပါတယ်။ကျွန်တော်တို့ဟာသူတို့နဲ့ဆက်ဆံရေးဘလို့တွဲဖက်လှုပ်ဆောင်ပြီးတော့အကျိုးရှိသွားအောင်လုပ်နိုင်မယ်ဆိုတဲ့နည်းလမ်းတွေကိုရှာဖွေနေပါတယ်လို့သူကပြောပါတယ်။အမေရိကန်ပြည်တော်စုကအာရုံစိုက်ပြီးတော့လှုပ်ဆောင်နေတာကတော့အိုက်ဇဲတွေစီးရီးယားနိုင်ငံအတွင်းမှာခိုးအောင်မနေနိုင်စေရေးပဲဖြစ်တယ်လို့အမေရိကန်ဒုတိယအမျိုးသားလုံခြုံရေးအကြာရှိဖြစ်တဲ့ဘန်ရော့ကသတင်းတောက်တွေကိုပြောဆိုခဲ့ပါတယ်။ကံအကြောင်းမလှစွာပဲမကြခင်ကစီးရီးယားနိုင်ငံအတွင်းရုရှားနိုင်ငံရဲ့စီးရီးယားဝင်ရောက်ဆွဲဖက်မှုကရည်မှန်းချက်ကိုရောက်ရှိစေဖို့အကူအညီမဖြစ်စေဘူးလို့လည်းဆိုပါတယ်။ကျွန်တော်တို့မြင်နေရတာကတော့ရုရှားတိုက်ခတ်နေတဲ့ဟာအများစုကတမရအာဆတ်အစိုးရအပေါ်ဆန့်ကျင်နေတဲ့အိုက်ဇဲပြစ်မှတ်တွေမဟုတ်ဘူးလို့သူကပြောပါတယ်။ရုရှားနိုင်ငံအနေနဲ့ပြုလုပ်နေတဲ့လုပ်ရက်တွေဟာနိုင်ငံရေးအဖြစ်ရှာလို့ရစေမဲ့အခြေအနေတွေကိုမလိုအပ်ဘဲဖျက်ဆီးပစ်နေတာပဲလို့လည်းသူကပြောကြားလိုက်ပါတယ်။စီးရီးယားတမရဘာရှာအာဆတ်ကိုစီးရီးယားပြည်သူတွေနဲ့တူတူတသားတည်းဖြစ်အောင်စီးရီးယားအေးအေးယူဆောင်ရွက်နိုင်လိမ့်မယ်လို့မထင်တဲ့အကြောင်းအမေရိကန်အမျိုးသားလူညုံရေးအရာရှိဖြစ်တဲ့ Rhodes ကပြောဆိုပါတယ်။အာဆတ်ကိုလက်မခံတဲ့သူတွေဟာစီးရီးယားပြည်သူတွေဖြစ်ကြတယ်လို့လည်းဆိုပါတယ်။ဒီလိုမျိုးစီးရီးယားအဖြစ်ရှာနေမှုတွေကအစွန်းရောက်မှုတွေပြိပခါတွေကိုပိုးပြီးတော့ဖြစ်ပွားလာစေဖို့သာရှိတယ်ဆိုပြီးတော့ပြောဆိုလိုက်ကြပါခင်ဗျာ
။အမေရိကန်အစိုးရရဲ့သဘောထားအမြင်အပေါ်ကိုတင်ပြလို့ပြပါပြီရှင
်ဒါကတော့အမေရိကန်ဆိုရရဲ့သဘောထားအမြင်အားပေါ်ဖြစ်ပြီးတော့ VOA ရဲ့သဘောထားအမြင်မဟုတ်တဲ့အကြောင်းပြောကြလို့ပါတယ်ခင်ဗျာ VOA မြန်မာပိုင်းအတန်လွင့်အစီအစဉ်တွေကိုတနေ့ကို၅ချိန်ထုတ်လွှင့်ပေးနေပါတယ်အခုကြာနေသေးတဲ့အချိန်အတွင်းမှာသတင်းအကျဉ်းချုပ်ကိုကိုဇော်ဝင်းလိုင်ကကြေညာပါမယ်ခင်ဗျာ
တကြထိခိုက်မှုများပြတဲ့စီးရီးယားနိုင်ငံရဲ့ရေရှည်ပြည်တွင်းစစ်ကိုနိုင်ငံရေးနည်းလမ်းနဲ့အပြေရှာနိုင်ရင်တန်တမာရေးဆိုင်ရာလုပ်ငန်းတွေတိုးမြှင့်လုပ်ဆောင်ဖို့လာမယ့်သတင်းပတ်အတွင်းစီးရီးယားဆိုင်ရာကျယ်ပြန့်တဲ့နိုင်ငံတကာဆွေးနွေးပွဲတွေပြုလုပ်သွားမယ်လို့အမေရိကန်နိုင်ငံသားရေးဝန်ကြီးဂျွန်ကယ်ရီကပြောပါတယ်။တရုတ်သမ္မတရှီဂျင်ပင်ရဲ့ဒေါ်လာဘီလီယံနဲ့ချီသဘောတူညီချက်တွေရရှိခဲ့တဲ့ဒီသတင်းပတ်ထဲပြည်နိုင်ငံခီးစဉ်ဟာတရုတ်နိုင်ငံအတွင်းကစိုးရိမ်စရာလူခွင့်ရေးအခြေအနေတွေနဲ့ပတ်သက်လို့ဗြိတိသျှအာဏာပိုင်တွေဘက်ကနှုတ်ဆက်နေတာကိုစိတ်ပူစရာဖြစ်လာနေတယ်လို့တက်ကြွလှုပ်ရှားသူတွေကပြောပါတယ်။တရုတ်အစိုးရကလူခွင့်ရေးအခြေအနေတွေတိုးတက်အောင်ဆောင်ရွက်နေတယ်လို့ဗြိတိနိုင်ငံမှသတင်းတောက်တွေကိုပြောခဲ့ပေမဲ့လူခွင့်ရေးရှင်တွေလှုပ်ရှားသူတွေနဲ့သူတို့ရဲ့သားသမီးတွေကိုဖမ်းဆီးနှိမ်နှင်းနေတဲ့ကိစ္စနဲ့ပတ်သက်လို့ဘာတလုံးမှပြောမသွားခဲ့ပါဘူး။အကြီးအကျယ်ပျက်စီးဆုံးရှုံးမှုတွေဖြစ်နိုင်တဲ့အင်အားပြင်းPatricia Hurricane Monaiha Mexico နိုင်ငံအနောက်တောင်ဘက် Pacific ကမ်းရိုးတန်းတစ်လျှောက်ကုန်းတွင်းပိုင်းကိုဝင်ရောက်တိုက်ခတ်သွားပြီဖြစ်ပါတယ်။တောက်ကြနေ့ဒေသဆန်တော်ချိန်ညနေ6နာရီလောက်မှာ Jalisco ပြည်နယ်က Manzanillo စိတ်ကမ်းမြို့ကိုမုန်တိုင်းကဝင်ရောက်တိုက်ခတ်ခဲ့တာဖြစ်တယ်လို့ Mexico မိုးလေဝသဌာနကကြေညာပါတယ်။အမြင့်ဆုံးလေတိုက်နှုန်းတနာရီကိုမိုင်200လုံးနဲ့ဝင်ရောက်လာတဲ့ Patricia Monaiha Pacific မြောက်ပိုင်းမှာအင်အားအပြင်းဆုံး Hurricane Monaiha ဖြစ်မယ်လို့ဆိုပါတယ်။
သတင်းကျဉ်းချုပ်ကိုကိုဇော်ဝင်းလိုင်ကကြေညာပေးခဲ့တာဖြစ်ပါတယ်။ဒီမနက်စီစဉ်ထုတ်လွှင့်ရမှုကမတ်အင်ဂျင်နိုင်ဖြစ်ပြီးတော့အင်ဂျင်နီယာကတော့ဇူဘဲအယ်ခါယတ်ဖြစ်ပါတယ်။ကျွန်တော်ကတော့ရဲကောင်ဖြစ်ပါတယ်ခင်ဗျာ။ VOE American အတန်မနက်ဖတ်မြန်မာအစီအစဉ်ကိုမြန်မာစံနှုန်းချိန်မနက်6နာရီကနေ9နာရီထိထုတ်လွှင့်ပေးခဲ့တာဖြစ်ပါတယ်။ VOE ကိုနားဆင်အားပေးခဲ့ကြတဲ့တော်တာရှင်တွေကိုအားလုံးပဲအထူးကျေးဇူးတင်ပါတယ်ခင်ဗျာ။
This program has come to you from the Voice of America, Washington.